Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာတော်ရရှိနေပျော်ရွှင်နေကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ20ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကီလိုမီတာ30-40-48တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေအတူကြီးညာပေးမှာပါ။ဥရောပကနေဗြိတိန်နှုတ်ထွက်မဲ့နောက်ဆုံးရက်ကိုထပ်ပြီးတိုးပေးဖို့အတွက်ပန်ကြားရစာကိုဝန်ကြီးချုပ်ကလက်မှတ်မရေးထိုးပဲနဲ့ပေးပို့လိုက်ပါတယ်။အိန္ဒိယနဲ့မြန်မာကြားနှစ်နိုင်ငံကြားဒုတိယမြောက်ပူဘူတုတ္တရာအချိန်ပူတွဲရေချောင်းလေ့ကျင့်မှုကိုကြာတပရင်းနဲ့တောက်ကြနေမှာစတင်လိုက်ပါတယ်။လာအိုစ်နိုင်ငံမှာမဲခေါင်မြေကြောင်ဖြတ်ပြီးရေအားထုတ်လို့မဲ့ရေကာတာတိဆောက်ဖို့အတည်ပြုပေးထားတာကိုဖျက်သိမ်းဖို့သဘာဝဝန်ကျင်ထောက်ရှားသူတွေကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင်း
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာလျှက်စစ်လိုအပ်ချက်အတွက်ပြန်ပြေးမြဲစွမ်းအင်ကနေရရှိနိုင်တယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်
အခုမြန်မာနိုင်ငံရဲ့လျှက်ရှိစွမ်းအင်ကဏ္ဍမှာ hydro power ကိုအဓိကသွားနေတယ်ပေါ့နော် hydro power လို့ပြောလိုက်လို့ရှိရင်ကျွန်တော်အသေးစားရေရလျှက်စစ်လေးတွေအဲ့ဒါတွေရဲ့
မြန်မာနိုင်ငံရဲ့စာနာအဖွဲ့ director ကို April Juju တွေ့ဆုံမင်းမြန်ကန်းမှာပြောကြားသွားတာပါဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်မြန်မာရေးသုံးသက်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညတိုက်ရိုက်လေလံအစီအစဉ်စတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုကြော်ကြော်သိန်းတို့ပြောပြပေးပါအောင်ဗျာ
ဥရောပသမဂ္ဂ EU ရဲ့ကနေဗြိတိန်နိုင်ငံနှုတ်ထွက်ရမယ် Brexit နောက်ဆုံးရက်ကိုထပ်ပြီးတိုးပေးဖို့အတွက်ပန်ကြားတဲ့စာတစောင်ကိုဝန်ကြီးချုပ် Boris Johnson ကလက်မှတ်မထိုးဘဲစနေနေ့ကပေးပို့လိုက်ပါတယ်ဒီလိုရက်ထပ်ပြီးတိုးပေးဖို့အတွက်သူသဘောမတူဘူးဆိုတာရေးထားတဲ့နောက်စာတစောင်ကိုလည်းပေးပို့ခဲ့တယ်လို့ဝန်ကြီးချုပ်ယုံသတင်းအရင်းမြစ်တစ်ခုကစနေနေ့မှာပြောပါတယ် EU နဲ့ဝန်ကြီးချုပ် Johnson တို့မကြသေးခင်ကပဲရထားတဲ့ Brexit ဆိုင်ရာသဘောတူညီချက်ကိုမဲခွဲဆုံးဖြတ်မဲ့ကိစ္စ Britain လွှတ်တော်ကစနေနေ့မှာရက်ရွှေ့လိုက်ပြီးတဲ့နောက်မှာနောက်ဆုံးရသတ်မှတ်ချက်ကိုထပ်ပြီးတိုးပေးဖို့အတွက်ဥပဒေအရဝန်ကြီးချုပ် Johnson နဲ့ပန်ကြားရမှာဖြစ်ပါတယ်။ဒါပေမဲ့စီစဉ်ထားတဲ့အတိုင်းအောက်တိုဘာ31ရက်နေ့မှာနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ကအခိုင်အမာပြောထားတာပါ။ Brexit ဆိုင်ရာသဘောတူညီချက်မရရင်ရက်ထပ်တိုးပေးဖို့သူ့အနေနဲ့ပန်ကြားရမယ်။ဥပဒေထဲမှာပါတဲ့စာကိုဝန်ကြီးချုပ် Johnson ကမိတ်တူကူပြီးပေးပို့ခဲ့ပေမဲ့လက်မှတ်ရေးထိုးမထားဘူးလို့ဝန်ကြီးချုပ်ယုံသတင်းရင်းမြစ်ကပြောပါတယ်။ဒါပေမဲ့နှုတ်ထွက်ရမယ့်ရက်ကိုသူ့အနေနဲ့ဒီလကုံထက်မကြော်ချင်ဘူးဆိုတာကိုရှင်းအောင်ပြောထားတယ်။တခြားစာတစောင်ကိုတော့ဝန်ကြီးချုပ်ကလက်မှတ်ရေးထိုးပေးပို့ခဲ့တာမှာ Brexit နောက်ဆုံးရက်ကိုထပ်ပြီးတိုးပေးဖို့အတွက်ပန်ကြားတဲ့စာကိုဥပဒေနဲ့အညီလိုက်နာပြီးပေးပို့ခဲ့တာဖြစ်တယ်လို့ EU ဆိုင်ရာ Britain သံမကြီး Tim Barrow ကရှင်းလင်းပြောဆိုထားတဲ့တတိယစာတစောင်ကိုလည်း EU ကိုပေးပို့ခဲ့ပါတယ်။ရက်တိုးပေးဖို့အတွက်ပန်ကြားချက်ရတယ်ဆိုတာကိုဥရောပကောင်စီဥက္ကဋ္ဌ Donald Tusk က Brussels မြို့မှာအတည်ပြုပေးခဲ့ပေမဲ့အသေးစိတ်မှတ်ချက်ပေးဖို့ကိုတော့ EU သတင်းအရင်းမြစ်တစ်ခုကညှင်းဆိုခဲ့ပါတယ်။
တူရကီကကျွန်းတော်နောက်ခံပေးထားတဲ့ Syria တပ်ဖွဲ့တွေဟာ Syria နိုင်ငံရှေ့မြောက်ဘက်နေရာများပြားမှာခတ်တွေဦးဆောင်တဲ့တပ်ဖွဲ့တွေကိုစနေနေ့ကဝင်တိုက်ပါတယ်။တချို့တပ်ဖွဲ့တွေကတူရကီဘက်ကနေနဇက်ကိုဖျက်ပြီးရွာရွာကိုဝင်တိုက်တယ်လို့တိုက်ပွဲချင်းတွေကိုစောင့်ကြည့်လာနေတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။အမေရိကန်ကဂျာဝန်ဆစ်ဆက်ပေးထားတဲ့အပြစ်ရသဘောတူညီချက်ချိုးပြစ်စီတဲ့တိုက်ပွဲတွေအတွက်တပတ်စလုံးကတစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုနေပါတယ်။ဂါရက်ကြအပြစ်ရတာနှစ်ရက်နီးပါးရောက်လာချိန်အထိအဓိကနေဆက်မျိုးဖြစ်တဲ့ Ross Iron ပတ်ဝန်းကျင်မှာနှစ်ဖက်ကြားတိုက်ခိုက်နေကြဆဲပါ။ Syria တူရကီနေဆက်တစ်လျှောက်နေရာတွေကနေခတ်ဦးဆောင်တဲ့တပ်ဖွဲ့တွေစုခွာမဲ့အခြေလက္ခဏာလည်းလုံးဝမတွေ့ရသေးပါဘူး။အဲ့လိုစုခွာဖို့တူရကီနဲ့အမေရိကန်ကြားရထားတဲ့အပြစ်ရသဘောတူညီချက်ထဲမှာပါရှိတာပါ။တူရကီကာကွယ်ရေးဌာနကသူတို့အနေနဲ့သဘောတူညီချက်ကိုလုံးဝလိုက်နာနေပြီးဆက်ပြီးအပြစ်ရထားနိုင်ရေးအတွက်အမေရိကန်နဲ့ညှိနှိုင်းဆွေးနွေးတာတွေအရေးပေါ်လုပ်နေတယ်လို့ပြောပါရယ်။လွန်ခဲ့တဲ့36နှစ်ရည်အတွင်းခတ်ဦးဆောင်တဲ့တပ်ဖွဲ့တွေကတိုက်ခိုက်တာနဲ့ထိန်းချုပ်တာတွေ14ကြိမ်လုပ်ခဲ့ပြီးအများစုက Russell Iron မြို့မှာဖြစ်တာလို့တူရကီကာကွယ်ရေးဌာနကပြောပါရယ်။အပြစ်ကရစက်ရေးမတိုင်ခင်မှာအဲ့ဒီမြို့ကိုတူရကီနဲ့ Syria ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ခဲ့တာပါ။
လက်ဗနနိုင်ငံမှာအခွန်တိုးမြင့်မှုနဲ့အဂတိလိုက်စားမှုတွေရှိနေတာကိုမကျေနပ်တဲ့အတွက်လူမှုဆန္ဒပြနေတာတုံ့ရကြလာပြီးဖြစ်ပြီးစနေနေ့ကတော့လူပေါင်း3000နဲ့ချီပြီးလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ် အဂရီလိုက်စားတဲ့အရာရှိအများပြားကိုရဲတွေကဖမ်းနေတဲ့ကြားကပဲအဂရီလိုက်စားမှုတွေရှိနေတယ်လို့ဆွဆွဲနေတာပါ။တောက်ချာနေကဒါဇင်နဲ့ချီပြီးဖမ်းဆီးမှုတွေရှိခဲ့တယ်လို့ငင်းငင်းတက်တက်ရှိဖို့နိုင်ငံရေးသမားတွေကပန်ကြားနေတဲ့ကြားကပဲမြို့တော်ဘေရုတ်ကလွှတ်တော်အဆောက်အဦတော်ဝိုက်လမ်းမတွေပေါ်မှာဆန္ဒပြသူတွေနဲ့ပြည့်နှက်နေတယ်လို့နိုင်ငံတလောမှာလည်းဆန္ဒပြမှုတွေနေရာအနှံ့မှာတွေ့နေရပါတယ်။မြောက်ပိုင်းကထရီပိုလီမြို့နဲ့တခြားနေရာတွေမှာဆန္ဒပြသူအရေအတွက်ကတနေ့တခြားပိုးပိုများလာနေတာပါ။ဆန္ဒပြသူအများပြားကလက်နွန်လန်တွေကိုဝှေ့ယမ်းနေကြပြီးလူမျိုးဘာသာမခွဲခြားဘဲနဲ့ငြိမ်းချမ်းစွာဆန္ဒပြကြဖို့သတိပေးနေပါတယ်။ဆန္ဒပြသူတွေရဲ့တောင်းဆိုမှုတွေထဲမှာအစိုးရအသုံးစိတ်ကိုလျှော့ချပြီးလူလူအတွက်ပိုသုံးဆဖို့ကစပြီးအခြေခံအဆောက်အအုံမကောင်းတာအထိဆိုးရတဲ့အနေအထားတွေရှိနေတဲ့လက်ဘနွန်နိုင်ငံရဲ့စနစ်ကိုပြင်ဆင်ပေးဖို့ပါဝင်ပါတယ်။လုံခြုံရေးရဲတွေကမြေယိုဘုံတွေနဲ့မိသက်ပိုက်တွေတုံလူစုခွဲခဲ့ပေမဲ့စနေနေ့ညနေပိုင်းမှာဘေရုတ်မြို့နယ်ကရင်ပြင်မှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေတက်တရမြောက်အနေဖြင့်လာရောက်စုဝေးကြတာပါ။
အာဖဂန်နစ္စတန်နိုင်ငံမှာစက်တင်ဘာလ28ရက်နေ့ကလုပ်တဲ့သမ္မတရွေးကောက်ပွဲကနဦးရက်လတ်တွေကိုထုတ်ပြန်မှုစီစဉ်ထားတာကိုရှင်းလင်းလိုက်တဲ့အကြောင်းအာဖဂန်နစ္စတန်လွတ်လပ်သောရွေးကောက်ပွဲကော်မရှင် IEC ကစနေနေ့မှာတည်ပြုပြောဆိုပါရတယ်။ကနဦးရက်လတ်တွေကိုကော်မရှင်ကတရားဝင်ထုတ်ပြန်ရမယ့်စနေနေ့နောက်ပိုင်းကာဘူးမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကော်မရှင်အကြီးအကဲဟာဝတ်အာလမ်နူရီစတာနီကအများမျှော်လင့်ထားတဲ့အတိုင်းပဲကြေညာသွားတာပါ။တမန်ရက်မှာရက်လတ်တွေမထုတ်ပြန်နိုင်တဲ့ပေါ်နူရီစတန်နီကအာဖဂန်လူလူကိုတောင်းပန်စကားဆိုပါတယ်။ဒါပေမဲ့ဒီလိုရွှေ့ဆိုင်းလိုက်တာကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်ပွင့်လင်းမြင်သာမှုပိုရှိရေးအထောက်အကူဖြစ်စေပြီးအဲ့ဒီအပေါ်လူလူရဲ့ယုံကြည်မှုကိုလည်းပြန်တည်ဆောက်နိုင်မယ်လို့ကာကွယ်ပြောဆိုသွားပါတယ်။ကနေဦးရက်လတ်တွေကိုဖြစ်နေတယ်မှာအမြန်ဆုံးထုတ်ပြန်မယ်လို့ကော်မရှင်အကြီးအကဲကပြောပေမဲ့ဘယ်တော့ဆိုတာကိုတော့အတိအကျပြောမသွားပါဘူး။ VOA နဲ့တောက်ကြံတွေကဆက်သွယ်ပြီးမြန်ခဲ့တဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲဖွဲ့ဝင်2ဦးကတော့ရက်လတ်ကြေညာဖို့သတင်းတစ်ပတ်ထက်မနည်းကြာမယ်လို့ခန့်မှန်းပြောဆိုထားပါတယ်။
ပြည်ရေးအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်။အိန္ဒိယမြန်မာနှစ်နိုင်ငံဒုတိယအကြိမ်ပူးတွဲရေကြောင်းလက်ကျင်မှု IMNEX 2019ဖွင့်ပွဲအခမ်းအနားကိုတောက်ကြံနေကအိန္ဒိယနိုင်ငံ Andhra Pradesh ပြည်နယ်ဝိတာကာပတ်နမ်ရေတပ်အခြေစိုက်စခန်းကအိန္ဒိယဖြစ်သင်္ဘောကြီး INS Ranveer ပေါ်မှာကျင်းပခဲ့ပါတယ်။မြန်မာရေတပ်သင်္ဘောတွေဖြစ်တဲ့ UMS Symbiosyn နဲ့ UMS Dabin Shwethi တို့ဟာအိန္ဒိယရေတပ်နဲ့ရေကြောင်းဆိုင်ရာတွေ့ကြုံတွေမျှဝေပြီးပူးတွဲလက်ကျင်မှုတွေလုပ်ဖို့အတွက်အဲ့ဒီရေတပ်စခန်းကိုရောက်ရှိနေတာပါမြန်မာရေတပ်ဟာအိန္ဒိယရေတပ်အခြေစိုက်စခန်းကလေ့ကျင့်ရေးနဲ့ပြုပြင်ထိန်းသိမ်းရေးဆိုင်ရာတွေကိုလေ့လာမှုအပအဝင်ပူးတွဲရေကြောင်းလေ့ကျင့်မှုကိုအောက်တိုဘာ20ရက်နေ့အထိပြုလုပ်မှာဖြစ်ပါတယ်အောက်တိုဘာ20ကနေ22ရက်နေ့တွေအတွင်းမှာတော့အိန္ဒိယရေတပ်ဖြတ်သန်းဘော်ကြီး INS Ranveer နဲ့စစ်သင်္ဘော INS Khudar တို့နဲ့အတူမြန်မာရေတပ်သင်္ဘော Symbiosyn နဲ့ Dabin Shwethi တို့ဟာဘင်္ဂလားပင်လယ်အော်ထဲမှာလေ့ကျင့်ကြမှာဖြစ်ပါတယ်ဒီပူးတွဲရေကြောင်းလေ့ကျင့်မှုမှာဝင်ဟင်းနဲ့ရေပြင်ပစ်ခတ်လေ့ကျင့်မှုတွေနဲ့အတူရဟတ်ယာဉ်သုံးလေ့ကျင့်မှုတွေပါဝင်ပြီးတော့အရင်ကတည်းကပုံမကျေပြန့်ရှုပ်ထွေးတဲ့လေ့ကျင့်မှုတွေလုပ်မှာဖြစ်တဲ့အိန္ဒိယမြန်မာနှစ်နိုင်ငံရေတပ်ချင်းပူးတွဲဆောင်ရွက်မှုတွေတိုးလာတာကိုပြနေတယ်လို့အိန္ဒိယ ANI သတင်းမှာဖော်ပြထားပါတယ်
။ကုန်သွယ်ရေးဆိုင်ရာတင်မောက်မှုတွေကယုံကြည်စိတ်ချရမှုနဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကိုချိန်ဆောင်နေတာနဲ့မြ။အငြင်းပွားမှုတွေဖြစ်စေတဲ့အားနည်းချက်တွေကိုပြင်ဆင်ဖို့စီးပွားရေးခေါင်းဆောင်တွေအချိန်မြင့်ပြီးအားထုတ်နေကြတယ်လို့နိုင်ငံတကာငွေကြေးချမ်းမုံငွေဖွဲ့ IMF အကြီးအကဲ Kristalina Georgieva ကစနေနေ့မှာပြောပါတယ်။ IMF နဲ့ကမ္ဘာ့ဘဏ်တို့ရဲ့ဒီနှစ်နှစ်ပတ်လည်စည်းဝေးမှာကုန်သွယ်ရေးကိစ္စကအဓိကအကြောင်းအရဖြစ်နေတာပါ။အမေရိကန်နဲ့တရုတ်တို့ကြားကြီးမားတဲ့အခွန်တွေပြန်လည်ချပြီးတော့ကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေတယ်လို့ဥရောပသမဂ္ဂ EU ကနေပြည်တည်နိုင်ငံထွက်မဲ့ Brexit အကြက်တဲကလည်းစနေနေ့အထိမပြေလည်သေးပါဘူး။ပုံမှန်အဖြစ်ကတော့ကုန်သွယ်ရေးဟာစီးပွားရေးထုတ်တက်မှုရဲ့မောင်းနှင်အားတစ်ခုပါ။ဒါပေမဲ့လက်ရှိအငြင်းပွားမှုတွေကြောင့်မရေရာမှုဖြစ်လာစေတယ်လို့နိုင်ငံတကာကုသရေးဝန်ကြီးထုတ်တက်မှုကလည်းရေဝန်ရအဖြစ်ရက်နေတယ်လို့ဆိုရမယ်ကြောင်း Miss Georgieva ကပြောပါတယ်။ပြဿနာတွေဟာနှစ်နိုင်ငံချင်းကြားသဘောထားကွဲပြားတာတွေကနေကျော်လွန်ပြီးခင်မမီတော့တဲ့ကုန်သွယ်ရေးဆိုင်ရာစည်းကမ်းသတ်မှတ်ချက်တွေချမှတ်တဲ့အဆင့်ထိရောက်နေတယ်လို့လည်းဆိုပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးအငြင်းပွားမှုကြောင့်နောက်နှစ်ကမ္ဘာစီးပွားရေးမှာဒေါ်လာ900ဘီလီယံနှစ်နာသွားနိုင်တယ်လို့ IMF ကခန့်မှန်းသွားပါတယ်
။လာအိုစ်နိုင်ငံမှာမဲခေါင်မြစ်ကြောင်းကိုဖျက်ပြီးရေအားဖျက်ဆစ်ထုတ်လုပ်မဲ့ လမ်ပရာပမ်ရေကာတာတိဆောက်ဖို့အတွက်အာဏာပိုင်တွေအတီးပြုတ်ပေးထားတာကိုဖျက်သိမ်းပေးဖို့တဘာဝဝန်ကြီးရေလှုပ်ရှားတဲ့အဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။ဒီရေကာတာတိဆောက်မယ်ဆိုရင်ဒီမြေကြောင်းကိုမှီခိုးနေရတဲ့မြေကြောင်းအောက်ပိုင်းမှာနေတဲ့တန်းနယ်ချီတဲ့ဒေသခံတွေကိုဆော့ဆော့ဝါးဝါးထိခိုက်လာစေနိုင်တယ်လို့သတိပေးကြပါတယ်။ဒီရေကာတာတိဆောက်မှုစီမံကိန်းကိုပြန်လည်သုံးသပ်ပြီးစိုးရိမ်မှုတွေရှိမရှိတင်ပြဖို့လာအိုစ်နဲ့တူကမ်ဘောဒီးယားထိုင်းနဲ့ဗီယက်နမ်ပါဝင်မဲခေါင်မြေကြောင်းကော်မရှင် MRC ကိုအောက်တိုဘာ10ရက်နေ့ကစပြီး6လကြာအချိန်ပေးထားပါတယ်။ဒါပေမဲ့ဒီလိုရေကာတာမျိုးဆောက်လုပ်တဲ့အရင်စီမံကိန်းတွေတုန်းကလေယာဉ်စိုက်ပျိုးရေးနဲ့ငါးဖက်လုပ်ငန်းနဲ့အသက်မွေးတဲ့ဒေသခံတွေအတွက်အထူးထိခိုက်မှုကြုံခဲ့ရတာဖြစ်ပြီးအခုတခါလဲထူးခြားမှုရှိလာမှာမဟုတ်ဘူးလို့တဘာဝဝန်ကျင်ရေးလှုပ်ရှားတဲ့အဖွဲ့တွေကပြောပါတယ်။လမ်ပရာပန်ရေကာတာဟာလာအိုစ်နိုင်ငံရဲ့ပင်မမြေကြီးဖြစ်တဲ့မဲခေါင်မှာတည်ဆောက်မှာပြင်စမမြောက်ရေကာတာဖြစ်ပြီးအကြီးဆုံးရေကာတာကြီးပါ။ဒီရေကာတာကနေရေအားလျှက်စင်မီဂါဝတ်1460ထုတ်လုပ်မှာဖြစ်ပါတယ်။ပထမဆုံးတည်ဆောက်ခဲ့တဲ့ဇယားဘူးရီရေကာတာကနေရေအားလျှက်စင်ထုတ်လုပ်မှုကိုဒီလအကုန်မှာစတင်ရမှာဖြစ်ပါတယ်။အရင်တည်ဆောက်ခဲ့တဲ့ရေကာတာ၄ခုစလုံးတက်ဆန်းစစ်တဲ့လုပ်ငန်းစဉ်တွေမှာကြီးမားတဲ့ဟာကွက်တွေရှိနေတယ်လို့ဒီလိုလှုပ်ဆောင်တဲ့လုပ်ငန်းစဉ်တွေအတွင်းဒေသခံတွေပေါ်တက်ရောက်မှုကိုထည့်မတွက်ကြဘူးလို့ထိုင်းနိုင်ငံတကာမြေကြောင်းများဆိုင်ရာလှုပ်ရှားမှုအဖွဲ့ဒါရိုက်တာကပြောပါတယ်
။တနင်္ဂနွေနေ့ကကစားတဲ့ပရီးမီးယားလိပွဲစဉ်အမှတ်9ဘောလုံးပွဲတွေမှာလက်ရှိအမှတ်ပေးစရာအဆင့်တစ်က9ထဲမှာရှိနေကြတဲ့မန်စီးတီး၊လက်စတာစီးတီးနဲ့ချဲလ်စီးတို့အနိုင်ရကြပါတယ်။မန်စီးတီးကဝေးကွင်းမှာခရစ်စတယ်ပယ်လစ်ကို2ဂိုးပြတ်၊ချဲလ်စီးကအိမ်ကွင်းမှာနျူကာဆယ်ကို2ဂိုးမရှိ၊လက်စတာစီးတီးကအိမ်ကွင်းမှာဘန်လီကို2ဂိုးတကိုးနဲ့အတီးတီးနိုင်ရတာပါ။တခြားပွဲတွေမှာတော့ Everton က West Ham ကို2ဂိုးကိုမရှိ၊ Aston Villa က Brighton ကို2ဂိုးတကိုးနဲ့နိုင်ရကြပြီး Tottenham နဲ့ Watford, Wolves နဲ့ Southampton တို့တစ်ဖက်တစ်ဂိုးစီနဲ့အတီးတီးတည်ကြပါတယ်။ Bournemouth နဲ့ Norwich City ပွဲကတော့ဂိုးမရှိတည်ကြပါတယ်။လက်ရှိအမှတ်ပေးစရာထိပ်ဆိုးမှရောက်နေတဲ့ Liverpool နဲ့ Manchester United တို့ပွဲစဉ်အမှတ်9ကိုတနင်္လာနေ့မှာကစားကြမှာဖြစ်ပြီးလက်ရှိအဆင့်9မှာရှိတဲ့ Arsenal ကတော့ Sheffield United နဲ့ October 27ရက်နေ့မှာကစားရမှာပါပွဲစဉ်အမှတ်9ကစားပြီးသည့်အမှတ်ပေးစရာအခြေအနေကတော့ Man City ကအဆင့်2 Leicester City ကအဆင့်3နဲ့ Chelsea ကအဆင့်4အသေးသေးကြားထားကြပါခင်ဗျာ
တနင်္ဂနွေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြသွားကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုတော့ဒီတွေ့ဆုံမင်းမြန်းတင်ပြချက်တစ်ခုကိုနားဆင်ရမှာဖြစ်ပါတယ်တနင်္ဂနွေလုံးလျှက်စင်ပြီးရရှိရေးရီမှန်းဆောင်ရွက်နေတဲ့မြန်မာနိုင်ငံမှာသဘောပေါဝန်းကျင်ကိုမထိခိုက်စေတဲ့ပြန်ပြေးမြဲစွမ်းအင်ကမီဂါဝတ်၄000ကျော်အထိရရှိနိုင်ပြီးလိုအပ်ချက်ထက်တောင်ပိုရှန်နေလိမ့်မယ်လို့စွမ်းရင်အရေးဆောင်ရွက်သူတွေကထောက်ပြပါတယ်။ရေအားလျှက်စီမံကိန်းကြီးတွေနဲ့ကြောင်မီးသွေးကိုအသုံးပြုမဲ့အစားပြန်ပြင်းမြဲစွမ်းအင်ကိုပြောင်းလဲသုံးစွဲလာရေးဆိုတဲ့ကိစ္စမှာလက်တွေ့ဖြစ်နိုင်ကြည့်အလားလားဘယ်လိုရှိမလဲဆိုတာနဲ့ပတ်သက်လို့ Save the Natural Resources စာနာအဖွဲ့ရဲ့ဒါရိုက်တာကိုဧပြီကျူးကျူးကို VOA ရုံးချုပ်မှာမတ်တင်ကြီးထက်ကမေးမြန်းတင်ပြထားပါတယ်
။မြန်မာနိုင်ငံတွင်လက်ရှိရှိနေတဲ့ပြန်ပြင်းမြဲစွမ်းအင်ရင့်မြစ်တွေကိုစူးစီးသုတေသနပြုချက်အရလျှက်စစ်တပ်အားမဂဝ42000ထိထုတ်နိုင်ပြီးဒီပမာဏဟာဆိုရင်မြန်မာနိုင်ငံလိုအပ်နေတဲ့လျှက်စစ်စွမ်းအင်ပမာဏထက်ပိုများနေပါတယ်။ကမ္ဘာ့ဘဏ်ရုံးချုပ်မှာမြန်မာလျှက်စစ်ကန်ဓာတ်နဲ့ပတ်သက်ပြီးလိုက်ရောက်ဆွေးနွေးတဲ့အရက်ဖက်အဖွဲ့အစည်း Save the Natural Resource စာနာအဖွဲ့ရဲ့ဒါရိုက်တာကိုဧပြီဂျူဂျူကအခုလို့ပြောပါတယ
်အနီးပြည်လို့ပြောတဲ့ National Electrification Plan မှာကြီးလိုက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအတွက်2030မှာအမြင့်ဆုံးလိုနေတဲ့လျှက်စစ်တပ်အားက14542မဂါဝတ်အနည်းဆုံးလိုအပ်ချက်ကတော့9100မဂါဝတ်ပေါ့နော်ဟုတ်ကဲ့အဲ့တော့လက်ရှိကကျွန်တော်တို့6000လောက်ထုတ်တယ်နောက်2030ကျရင်14000လောက်လိုတယ်ပေါ့ဒါပေမဲ့ဒီ Renewable Energy ကကျွန်တော်တို့ဒီတွက်ချက်ထားတဲ့ဟာတွေအရဆိုလို့ရှိရင်မဂါဝတ်42000မဂါဝတ်လောက်ကကျွန်တော်တို့ဒီ renewable energy ကနေရနိုင်တယ်ပေါ့အဲ့အတွက်ကြောင့်မလို့ခုနဆယ်ကြီးတွေစောင်းမဲ့ဟာတွေအချောင်းပြီးသွေးစောင်းမဲ့ဟာတွေထက်ဒီဟာတွေပေါ်မှာဒီလိုမျိုးတွက်ချက်ထားတဲ့ရွေးချယ်စရာလေးတွေရှိတယ်ဒါပေမဲ့အဲ့ဘက်မှာကျွန်တော်တို့အများကြီးပြောလာကြမှာပေါ့ဟိုအနည်းပညာရအခက်ခဲရှိတယ်တခြားဟိုတခြားလောက်ကြတွေရအများကြီးအခက်ခဲရှိတယ်ပြောနေပေမဲ့လည်းဆယ်ကြီးတွေစောင်းမဲ့ငွေတွေဒီအချောင်းပြီးသွေးတွေစောင်းမဲ့ငွေတွေကဒီထက်မှရင်းနှီးမြှုပ်နှံလာလို့ရှိရင်2030မှာကျွန်တော်မြန်မာနိုင်ငံအတွက်လျှက်စစ်မီလုံလောက်နိုင်တယ်ပြီးတော့စီးပွားရေးအတွက်လည်းကျွန်တော်လုံလောက်စီးပွားရေးလုပ်ဖို့အတွက်လည်းဒီလျှက်စစ်မီတွေကလုံလောက်နိုင်ပါတယ်ဗျဟုတ်
ကမ္ဘာပံကပံပိုးဆောင်ရွက်နေတဲ့အစိုးရရဲ့ NEP အမျိုးသားလျှက်စစ်စွမ်းအင်ဆိုင်ရာစီမံကိန်းမှာတော့မြန်မာလျှက်စစ်လိုအပ်ချက်ကိုရေအားလျှက်စစ်စက်ရုံကြီးတွေနဲ့ကြောင်မီးသွေးသုံးလျှက်စစ်စက်ရုံတွေအဓိကထားထုတ်ဖို့ရည်မှန်းဆောင်ရွက်နေပြီး တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကတော့ဒီအစားရှိနေပြီဖြစ်တဲ့ပြန်ပြင်းမြဲစွန့်အင်ကိုအဓိကအသုံးပြုဖို့တိုက်တွန်းနေကြတာဖြစ်ပါတယ်လက်ရှိမြန်မာနိုင်ငံမှာပြန်ပြင်းမြဲစွန့်အင်အရေးအမြစ်တွေကိုလည်းကိုဧပြီဂျူဂျူကအခုလို့ပြောပါတယ
်လေယာလျက်စစ်ပါလေယာလျက်စစ်အနေနဲ့ကတော့ကျွန်တော်တို့ဒီဟုတ်အခုမှဒီသူတေနာလုပ်တဲ့ဟာတွေဆန်တက်တဲ့အစ်နေပဲရှိပါသေးတယ်ဟုတ်အဲ့တော့ကျွန်တော်ပြန်ကြည့်မြဲစွန့်အင်လို့ပြောလို့ရှိရင်ကျွန်တော်ဟုတ်အသေးစားရေရလျက်စစ်လေးတွေအသေးလေးလေးပေါ့နော်အဲ့ဒါတွေရဲ့အနေရောင်ခြည်စွမ်းအင်3ရဲ့ပြီး biomass လို့ပြောတဲ့ဟာတွေရဲ့အဲ့ဒါတွေကပြန်ပြင်းပြဲစွမ်းအင်အနေနဲ့ကျွန်တော်မြန်မာနိုင်ငံမှာရှိနေပါတယ်ဗျဟုတ
်ပြန်ပြင်းပြဲစွမ်းအင်ကိုအဓိကထားအသုံးပြုဖို့အရေးဤပညာပိုင်းဆိုင်ရာအခက်အခဲတွေကြုံနိုင်ပေမဲ့လည်းနိုင်ငံတကာအဖွဲ့အစည်းတွေရဲ့အထောက်အပံ့ရနိုင်တယ်လို့လည်းသူကထောက်ပြပါတယ်ဒါ့အပြင်ရဲလျက်စစ်စီမံကိန်းကြီးတွေနဲ့ကြောင်မီသွေးသုံးလျက်စစ်ဓာတ်အားပေးဆက်ယုံတွေအရေးကမြန်မာနိုင်ငံရဲ့အပေါ်မှာပါရိုက်ခတ်နိုင်တယ်လို့လဲသူကသုံးသပ်ပါတယ်
။ဒီချောင်းမီသွေးကိစ္စရဲ့ရေအားလက်စစ်အကြီးကြီးတွေရဲ့ပြီးရင်ကျောင်း gas တွေရဲ့ပေါ့နော်။အဲ့နဲ့ပတ်သက်ပြီးတော့ရင်းနှီးမြှုပ်နှံမှုလို့ပြောလို့ရှိရင်ရင်းနှီးမြှုပ်နှံမှုနောက်ရင်းနှီးမြှုပ်နှံမှုကအများကြီးလာပါတယ်။အဲ့ချိန်မှာကျွန်တော်တို့စဉ်းစားရတာကခုနဒီတကမ္ဘာလုံးခြုံပြီးစဉ်းစားနေတဲ့ Paris Climate Change တခုတည်းမဟုတ်ပါဘူး။နိုင်ငံရေးအခြေအနေပါကျွန်တော်တို့ထပ်စဉ်းစားရပါတယ်။အဲ့တော့ဒီနောက်ကနေလာတဲ့ဥမာရေအားလက်စစ်နဲ့ပတ်သက်ပြီးတော့လာတဲ့ရင်းနှီးမြှုပ်နှံမှုတွေဆိုရင်မြစ်ပြည်မြစ်ကန်မြစ်တွေပေါ်မှာအဓိကဖြစ်တဲ့အတွက်ကြောင့်မြစ်တွေပြည်နာမှာဆိုရင်တိုင်းမြန်မာနိုင်ငံတိုင်းဒေသလက်နက်ကင်ရှိပါတယ်ငင်းချင်းကိစ္စလည်းအခုထိကျွန်တော်တို့ဟုတ်ပိတ်နေတယ်ပေါ့နော်ဆက်ဆွေးနွေးလို့မရတဲ့ကိစ္စတွေရှိတယ်ပြီးကြောင်မီသွေးနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းကြောင်မီသွေးနဲ့ပတ်သက်တဲ့ဟာမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေအများကြီးရှိမယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံအနေနဲ့ပတ်သက်ပြီးပြောရလို့ရှိရင်တော့ရေအားလျှပ်စစ်အကြီးကြီးတွေကြောင်မီသွေးတွေတခြားရင်းနှီးမြှုပ်နှံမှုတွေအကြီးကြီးတွေကမြန်မာနိုင်ငံမှာရှိနေတဲ့ pre ပခတွေငင်းချမ်းရေးတွေမသွားသေးဘဲနဲ့ဝင်လာလို့ရှိရင်ဒီဟာတွေကနောက်ထပ် pre ပခတွေကိုထပ်ပြီးဖြစ်ပွားစေနိုင်တယ်ပေါ့နော်အဲ့ဒါပထမတစ်ချက်ပါနောက်ဒုတိယချက်ကတော့မြန်မာနိုင်ငံစွမ်းအင်ပြည့်ဖြူဖို့အတွက်ကိုကျွန်တော်တို့ဒီပြန်ပြည့်မြဲအနေနဲ့ပြန်ပြည့်မြဲစွမ်းအင်အနေနဲ့လည်းဒီမှာရွေးချယ်ကြတယ်သူတေသနာတွေလှုပ်ထားတဲ့ဟာတွေရှိပါတယ်အဲ့တော့ပြန်ပြည့်မြဲစွမ်းအင်အနေနဲ့တွားလို့ရတဲ့ဟာရှိလို့ရှိရင်ကျွန်တော်တို့တဘောပုံဝင်ခြင်းလည်းထိခိုက်မှုရောကျစေတယ်ပြီးနောက်တစ်ခုကဒီဟာဒီသူတေနာတွေလှုပ်ထားတဲ့ဟာမြန်မာနိုင်ငံထဲမှာပဲနေမြန်မာနိုင်ငံတကယ်အခြေအနေကိုသိနေကြတဲ့လူတွေလှုပ်ထားတာဖြစ်တဲ့အတွက်ကြောင့်ခုန conflict sensitivity လို့ပြောတဲ့ပြိပခဖြစ်တဲ့နေရာဒေသတွေကိုအချောင်းလဲသိရှိပြီးဖြစ်ပါတယ်
။လျှက်စစ်ဆွမ်းအင်ပြည့်မီရေးအတွက်ဆိုရင်လက်ရှိထုတ်နေတဲ့ဓာတ်အားပမာဏတွေကလေလွင့်မှုနဲ့အောင်မဟာဓာတ်အားလိုက်စနစ်တွေဆက်ပစ္စည်းတွေပြုပြင်ပြောင်းလဲဖို့နောက်လျှက်စစ်ဓာတ်အားဖြန့်ဝေမှုအပိုင်းမှာစီမံခန့်ခွဲမှုကောင်းအောင်လုပ်ဖို့လဲတိုက်တွန်းပါတယ်။လက်ရှိမှာတော့ကမ္ဘာ့ဘဏ်ချင်းငွေဒေါ်လာတန်း400နဲ့မြန်မာစုရကပင်မဓာတ်အားလိုင်းကွန်ရက်ကိုတိုးချဲ့တိဆောက်နေပါတယ်ရှင
်။မသိင်ကြီးတိုင်းတင်ပြခဲ့တာဖြစ်ပါတယ်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်ကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ဒီဘက်မှာတော့မြန်မာနိုင်ငံကမြို့ကြီး၅မြို့ကိုမနှစ်တစစ်တမ်းကောက်ယူပြီးတော့မြို့ပြလူနေမှုဘဝစစ်တမ်းထွက်ပေါ်လာတဲ့အကြောင်းဦးအောင်ခင်ကတင်ပြထားပါတယ်။
လုကရဲနဲ့စက်တင်ဘာနဲ့အောက်တိုဘာလတွေမှာရန်ကုန်မန္တလေးမုံရွာနဲ့မော်လမြိုင်နဲ့တောင်ကြီးစတဲ့မြို့ကြီး၅မြို့မှာအာရှဖောင်ဒေးရှင်းအဖွဲ့ကစစ်တမ်းကောက်ယူပါတယ်မြို့သူမြို့သား2400ရဲ့လူနေမှုဘဝအကြောင်းမေးခွန်းပေါင်း100ကျော်မေးမြန်းပြီးသူတို့ရဲ့ဖြေကြားချက်တွေကိုမှတ်တမ်းတင်ထားတဲ့65မျက်နှာစစ်တမ်း City Life Survey ဖြစ်ပါတယ်အဲ့ဒီမြို့ကြီး၅မြို့ကမြို့နယ်35နယ်ရဲ့ရက်ွက်200ကျော်မှာတိုင်းရင်းသား48မျိုးပါဝင်တဲ့ဘာသာရေးအုပ်စု4စုကိုစစ်တမ်းကောက်ယူပါတယ်။ရန်ကုန်မှာ800ကျော်ကိုမေးမြန်းပြီးကြံမြို့4မြို့မှာ400ကျော်စီမေးမြန်းပါတယ်။မြို့ပြတွေမှာအလုပ်အကန့်ရဖို့အခွင့်အနားများပြားတဲ့အတွက်အလုပ်လက်မဲ့နေပါကြောင်းစာရမ်းမှာဖော်ပြပါတယ်။အိမ်ပြင်ပမှာအလုပ်မလုပ်တဲ့အမျိုးသမီးဦးရေက50ရာခိုင်နှုန်းကျော်ရှိတာမို့အများဆုံးဖြစ်ပါလေအမျိုးသားတွေမှာတော့လေးပုံတပုံလောက်အလုံးမလုံးကြဘူးလို့ဆိုပါလေတောင်ကြီးမှာတော့အလုံးသမား80ရာခိုင်နှုန်းအချိန်ပြည့်လောက်ကြတဲ့အတွက်အလုံးလုံးသူအများဆုံးမျိုးဖြစ်နေပါလေအလုံးအကန်ရဖို့အခွင့်ကောင်းရှိတယ်လို့ယုံကြည်သူဥွေမုံရနဲ့မန္တလေးမှာများပြားပြီးရန်ကုန်နဲ့မော်လမြိုင်မှာတော့မင်းမြန်းသူတဝက်ကျော်လောက်ကယုံကြည်မှုရှိကြပါလေ
ပညာအစဉ်တန်းကိုလိုက်ပြီးဝင်ငွေကွဲပြားသွားပုံကိုလည်းစစ်တမ်းမှာဖော်ပြထားပါတယ်။ဘွေရသူတဝက်နီးပါးလောက်ဟာအနည်းဆုံးတစ်လကျပ်၄သိန်းခွဲလောက်ပြန်မျှဝင်ငွေရရှိကြပြီးဘွေမရှိသူတွေထဲမှာဒီလိုဝင်ငွေရသူ15ရာခိုင်နှုန်းလောက်သာရှိပါတယ်။ရ ရန်ကုန်နေအလုသမားတွေဟာဝင်ငွေအကောင်းဆုံးဖြစ်ပါတယ်စစ်တမ်းကောက်ခံရသူ၄ဘုံ၃ဘုံလောက်ဟာပြင်းပြဝင်ငွေတစ်လကိုကျပ်၅သိန်းခွဲအထက်ရရှိသူတွေဖြစ်ပါတယ်ဒီလိုဝင်ငွေရှိသူတောင်ကြီးမှာဆယ်ရာခိုင်နှုန်းသာရှိပါတယ်တောင်ကြီးမှာအလုအကန့်ရှိသူများပေမဲ့ပြင်းပြဝင်ငွေတစ်လကျပ်၂သိန်းခွဲအောက်မှာရရှိသူတွေဖြစ်ပါတယ်မော်လမြိုင်မုံရွာနဲ့တောင်ကြီးမှာလစဉ်ပြင်းပြဝင်ငွေကျပ်၂သိန်းခွဲနဲ့၃သိန်းခွဲကြားမှာရှိကြပြီးရန်ကုန်နဲ့မန္တလေးမှာပြင်းပြလာစာကျပ်၃သိန်းခွဲကနေ၄သိန်းခွဲကြားအထိရှိကြပါတယ
်ဝင်ငွေကောင်းပြီနေရာတိုင်းချင်းအဆင်ပြေတယ်လို့မြို့ပြလူသားစားကပြောပေမဲ့လူနေမှုသရိပ်မြင့်မားတာကိုတော့သဘောပေါက်ကြပါတယ်မြို့ပြမှာဆင်းရဲချမ်းသာကွာမှုကလည်းကြီးမားလာပါတယ်ဝင်ငွေနည်းသူဟာဝင်ငွေတစ်ဝက်ကျော်ကိုအစားအစာအတွက်သုံးရပါတယ်ဒါကြောင့်မမျောလင်းပဲကျန်းမာရေးအတွက်ရေးပေါ်ချက်နှစ်သိန်းကုန်ကြမယ်ဆိုရင်မပေးနိုင်သူတဝက်နီးပါးရှိနေပါတယ်ရန်ကုန်မှာမပေးနိုင်သူအများဆုံးဖြစ်ပြီးတောင်ကြီးမှာအနည်းဆုံးဖြစ်ပါတယ်လူနေမှုစရိတ်အသက်တာဆုံးမြို့ဟာတောင်ကြီးဖြစ်ပါတယ်ဝင်ငွေနည်းတဲ့မြို့ပြလူတန်းစားဟာငွေချင်းငါသုံးဆွဲကြတာများပါတယ်လက်စင်ဝင်ငွေတဲ့ပိုးပြီးချင်းငါသူတဝက်ကျော်လောက်ရှိပါတယ်
စင်ရဲချမ်းသာကွာဟမှုကိုရန်ကုန်မော်လမြိုင်နဲ့တောင်ကြီးမှာပြဿနာအဖြစ်သတ်မှတ်သူများပေမဲ့မန္တလေးနဲ့မုံရွာမှာတော့ပြဿနာလို့မြင်သူနည်းပါတယ်ဒါပေမဲ့အလုတ်ကြိုးစားရင်အောင်မြင်မယ်လို့အားလုံးကယူဆကြပါတယ်လူငယ်အုပ်စုမှာ90ရာခိုင်နှုန်းစမတ်ဖုန်းကင်ကြပေမဲ့အွန်လိုင်းရောင်းဝယ်မှုအလွန်နည်းပါပါတယ်အွန်လိုင်းကတစ်ဆင့်ငွေပေးချေသူဦးရေ15ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်အွန်လိုင်းဘဏ်စနစ်ကိုသုံးသူကပြင်းပြ30ရာခိုင်နှုန်းသာရှိတယ်လို့ဖော်ပြပါတယ်မျိုးပြလူတန်းစားတွေထဲမှာအလှဒါနပြုလုပ်လို့စိတ်နဲ့လူမှုဆက်ဆံရေးကောင်းမွန်လို့စိတ်ပြင်းထန်တယ်လို့ဆိုပါတယ်မျိုးပြလူတန်းစားအချင်းချင်းယုံကြည်စိတ်ချသူကတဝက်နီးပါးရှိပြီးအချင်းချင်းမယုံကြည်ရဘူးလို့ပြောသူကနည်းပါတယ်ဒါပေမဲ့အချင်းချင်းယုံကြည်မှုမှာအင်ဒိုနီးရှား၊စင်ကာပူ၊ထိုင်းနိုင်ငံဟာမြန်မာထက်နည်းနေပါတယ
်အခြားဘာသာဝင်နဲ့အခြားလူမျိုးကိုယုံကြည်တဲ့အတိုင်းအတာကတော့တစ်မျိုးနဲ့တစ်မျိုးကွဲပြားခြားနားပါလေကွဲပြားတဲ့ဘာသာဝင်တဲ့လူမျိုးကိုယုံကြည်မှုအရှိဆုံးဟာတောင်ကြီးနဲ့မော်လမြိုင်ဖြစ်ပြီးရန်ကုန်မန္တလေးနဲ့မုံရွာမှာယုံကြည်သူနည်းပါတယ်အကျင့်ပြည့်ခြားစားမှုတွေများတယ်လို့မြို့ပြလူသားစားတွေကယုံကြည်ပါတယ်မိမိပိုင်တဲ့အဆောက်အုံရဲ့ခမှန်းတံပိုးကိုကြည့်ပြီးပစ္စည်းကုန်ကောက်ယူရမှာတစ်မျိုးနဲ့တစ်မျိုးအလွန်ကွာခြားပါတယ်စစ်တမ်းမတိုင်မီ6လအတွင်းပစ္စည်းကုန်ဆောင်သူဦးရေကိုစီစစ်တဲ့အခါမှာရန်ကုန်ကအနည်းဆုံးဖြစ်နေပါလေပစ္စည်းကွန်အများဆုံးတောင်ကြီးမြို့ကပေးဆောင်ရပြီးမန္တလေးနဲ့မုံရွာကဒုတိယအများဆုံးမော်လမြိုင်ကတတိယအများဆုံးဖြစ်ပါလေဆင်းရဲချမ်းသာမရွေးပစ္စည်းကွန်ပေးရပါလေဒါပေမဲ့ပစ္စည်းကွန်အများဆုံးနဲ့အနည်းဆုံးကွာခြားချက်ဟာရန်ကုန်မှာကျပ်350လာရှိပါလေအခြားမြို့တွေမှာလည်းကွာခြားချက်ဟာကျပ်900နဲ့1000ကျားမှသာရှိပါလေအခုပေးဆောင်တာဟာနိုင်ငံသားရဲ့တာဝန်လို့မြို့ပြလူသားစားတွေကယုံကြည်ကြပါလေခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်မှာမြန်မာနိုင်ငံကမြို့ကြီးတွေနဲ့ပတ်သက်တဲ့စစ်တမ်းအကြောင်းကိုတင်ပြသွားတာပါအခုတော့ American Indian 3 English သင်ခန်းစာဒေါ်လလတန်းပို့ချခဲ့တဲ့အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးလိုက်ရပါတယ်
အမေရိကန်စတိုင်ကန်တာမှာမျက်စိလို့ထိပေးရတဲ့ eye ဆိုရဲ့ဝဟာရကိုအခြေခံပြီးသုံးထားတဲ့ idiom အသုံးတွေကိုတင်ပြပြီးမှမို့ပထမအဦးဆုံ
း catch someone's eye
ကိုတင်ပြပြီးမှဖြစ်ပါတယ်စာလုံးပေါင်းက catch catch ကဖဏာ someone apostrophe s someone's ကတူတူရောက်ရဲ့ eye ကမျက်စိဆိုတော့စကွိုက်ခွန်ရဲ့လုံကောက်ဒီဘေကလူတဦးတယောက်ရဲ့မျက်စိကိုဖမ်းတာပေါ့ idiom ဆိုရဲ့တော့ဒီဘေကလည်းတိတ်မကွာလှဘူးလို့ဆိုရမှာပါလှလို့ထူကြလို့ဆွဲဆောင်မှုရှိလို့လူတဦးတယောက်ရဲ့အာယုံကိုဖမ်းစားနိုင်တာကိုဆိုလိုတာဖြစ်ပါတယ်တနည်းတော့လူတဦးတယောက်သတိထားမိစီတာပေါ့ဒီသုံးနဲ့ပတ်သက်လို့ George Crowe ပေးတဲ့ဥပမာကတော့
Mary is looking very pretty with the red dress today. She caught John's eye. Look, he's asking her out now.
Miri ga di ne Angie ni ne tait ko hla ni do John ne tu ko tri tha mi da bo. Ji le, tu ne pyin twa bu, twa kho ni le ye lo de bi ya ba de. Uma ko naw ta khaw na sin ji ja ya aw.
Mary is looking very pretty with the red dress today. She caught John's eye. Look, he's asking her out now.
To set him up, catch someone's eye idiom sigvai shima. To try, so re, T-O-T-R-Y, try. Choza re, lo, dewe ya re, sigalongo, duepi.
To try to catch someone's eye.
Lo, so in, lu du u tri tami ya le ao, go go mi ya le ao, now du u ga choza ra go slura pipari. ဒီခါဒီရန်လေးလူငယ်လူရွယ်တွေအနေနဲ့ပြုံးပြတာလက်ပြတာအိုက်တင်ခံပြတာမျိုးလုပ်ရင်လူတွေကကိုယ့်ကိုသတိထားမိတတ်ကြတာမို့ဒီနေရာမှာ to try to catch someone's eye လို့ရည်ညွှန်းသုံးနိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The young girl was trying to catch the eye of that handsome boy. She was winking at him.
အဲ့ဒီကောင်မလေးကဟိုလူငယ်ကြောလေးကိုသူ့ကိုသတိထားမိအောင်ကြိုးစားနေလေ။မျက်စပြပြနေတယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The young girl was trying to catch the eye of that handsome boy. She was winking at him.
ခုဆက်လက်တင်ပြပေးမှာကတော
့ See eye to eye
ဖြစ်ပါတယ်။စာလုံးပေါင်းက S E E C ကမြင်တာ E Y E I ကမျက်စိ T O 2ကသူ EYEI ကမျက်စိဆိုတော့စကွိုက်ခွန်ရဲ့လုံကောက်ဒီပေကတော့မျက်စိတစ်လုံးနဲ့တစ်လုံးမြင်တာပေါ့ idiom ဒီပေကလည်းရှင်းပါတယ်အမြင်ချင်းတူတာသဘောတူဖြစ်တာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကတော့
John and I see eye to eye on the issue of gun control
တနက်ထင်းချူရဲ့ကိစ္စနဲ့ပတ်သက်လို့ John နဲ့ကျွန်တော်တို့အမြင်ချင်းတူကြတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John and I see eye to eye on the issue of gun control.
ခုနောက်ဆုံးတင်ပြပေးမှာကတော့
More than meets the eye
ဖြစ်ပါတယ်။စာလုံးပေါင်းက M O R E more T H A N than more than ကပိုတာ M E E T S meets ကတွေ့တာ T H E the E Y I ကမျက်လုံးဆိုတော့စကွိုက်ခွန်ရဲ့လုံကောက်ဒီပေကတော့မျက်စိတွေ့တာတဲ့ပူတာပေါ့ idiom ဆိုတဲ့ဒီပေကလည်းသိမကွာလှပါဘူးကိုယ့်မျက်စိနဲ့မြင်ရတာတဲ့တစ်ခုခုကပိုးပြီးရှုပ်ထွေးနေပုံရတာပိုးပြီးစိတ်ဝင်စားစရာကောင်းတာကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့ကိုယ်သိထားတာတဲ့ပိုးပြီးတော့အခြေအနေဟာနည်းနည်းတာရှုပ်ထွေးတာတစ်ခုခုပိုတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ My sister told me it was just a disagreement with her husband. But I think there's more to it than meets the eye.
ကျွန်တော်ညီမကတော့သူခင်မိုးနဲ့ကရောက်ကဆဖြစ်တာပါပဲလို့ကျွန်တော်ကပြောပါတယ်။ဒါပေမဲ့လို့အချိန်နေဟာဓာတ်တဲ့တော့ပိုလိမ့်မယ်လို့ကျွန်တော်ထင်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
My sister told me it was just a disagreement with her husband, but I think there's more to it than meets the eye.
ဒီကနေ့အားကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
catch someone's eye, see eye to eye, more to it than meets the eye.
တို့ဖြစ်ကြပါလေ။နောက်တစ်ရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မြောနားဆင်ကြပါရှင
်ဒေါ်လာသံပို့ချတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုပြန်လည်ထုတ်လွှင့်ပေးတာဖြစ်ပါတယ်ခင်ဗျာဒီလိုအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာနားဆင်နိုင်ပါတယ် VO ရထုတ်လွှင့်တဲ့ Radio အစီအစဉ်ကသတင်းတွေရုပ်သံအစီအစဉ်တွေကိုမိမိတို့ရဲ့ Mobile Phone ပေါ်မှာလည်းအလွယ်တကူဖတ်ရှုနားဆင်လို့ရဆိုရင်တော့View ရဲ့ app ကိုကိုယ့်ရဲ့ phone မှာ download ရယူနိုင်ပါတယ်ခင်ဗျာ
View မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 04839လိုင်းဒိုမီတာ48 kHz 6153နဲ့လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့စနေည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ2020ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလှယ်တွေရဲ့အရေးချင်းကိုကြည့်ပြီးမဲပေးအောင်စီယုံသွားဖို့စဉ်းစားထားတယ်လို့ NLD ပါတီတာဝန်ရှိသူတူမကြာသေးခင်က VOA ကိုပြောကြားပါတယ် NLD အနေနဲ့ဒီလိုရွေးကောက်ပွဲမဟာဗျူဟာအသစ်ကိုသာလက်တွေ့ကျင့်သုံးခဲ့ရင်ရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်သလဲလူလူရဲ့လိုအပ်ချက်ဖြည့်ဆည်းနိုင်မလားစတာတွေကိုစနေညတရိုက်လီလိုင်းအစီအစဉ်မှာကိုအောင်လွင်ဦးစီစဉ်တင်ဆက်ထားပါတယ်
ပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့ NLD ပါတီရဲ့မဟာဗျူဟာနဲ့ရှင်းနေရွေးကောက်ပွဲအလားအလာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလှယ်လောင်းနေတဲ့အခြေချင်းကိုကြည့်ပြီးမဲပေးအောင်စီယုံမှုစဉ်းစားချက်တွေရှိနေတယ်ဆိုပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြန်ကြားရေးကော်မတီအတွင်းရေးမှူးရာအောင်ရှင်ကမကြတဲ့ငါပဲ VOA ကိုပြောပါတယ်။ဆိုတော့ဒီအဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာအသစ်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘလို့ရလဒ်တွေထွက်ပေါ်လာနိုင်တယ်လဲလူလူရဲ့လူဝဲချက်ကိုဖြည့်ဆည်းပေးနိုင်တယ်လားလူလူဘက်ကရောဘာတွေမျှော်လင့်ထားကြတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပင်နယ်ဆွေးနွေးဖို့အတွက်မြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးရဲထွန်းနောက်သင်းစားဆရာဦးစီးရဲ့သူတို့လည်းလေလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့ကျွန်တော်တို့အခုပဲအစီအစဉ်ကိုစလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုံကိုရဲ့ဟိုသုံးသပ်ချက်ကိုကြားကြပါလေခင်ဗျာဆိုတော့ဒီ NLD ပါတီအနေနဲ့ဒီပြီးခဲ့တဲ့ယူကော့ပွဲမှာတော့ဟိုလူကိုမကြည့်နဲ့ပါတီကိုပဲကြည့်ပြီးမဲပေးပါဆိုပြီးစီယုံခဲ့ပါတယ်ဘာကြောင့်လဲဆိုတော့ဒီ NLD ပါတီအနေနဲ့အနိုင်ရမှအစိုးရဖြစ်မှအပြောင်းလဲဖြစ်အောင်လုပ်နိုင်မှာပါဆိုပြီးသူတို့စီယုံခဲ့တာပါအခုကတော့ဒါကိုပြောင်းပြန်လှန်ဖို့စဉ်းစားလာတာဖြစ်ပါတယ်ဟိုတရားဝင်တော့ဟိုကြီးညာထားတာမျိုးတော့မဟုတ်သေးဘူးပေါ့လေဒါပေမဲ့ဒါတကယ်ဒီ NLD အတွက်လာမယ့်ရွေးကောက်ပွဲအတွက်မှန်ကန်တဲ့မဟာဗျူဟာတစ်ခုဖြစ်လာမယ်လို့များရေဝီယာသုံးသပ်နိုင်မလားဆရာဦးစီရဲ့သူအရင်သုံးစဉ်းစားဆွေးနွေးပြပါလားခင်ဗ
ျဟုတ်ဒီရွေးကောက်ပွဲမှာဒီလူဟိုဟာပေါ့လေတခြားရွေးချယ်လာမယ်ဆိုတာကတော့ဒါအင်မတန်ကောင်းတဲ့ဟာပါဘာလို့လဲဆိုတော့အကကြတော့ဟိုအခုချိန်ကျတော့9နှစ်လောက်ကကျွန်တော်တို့ကတွေ့ကြုံရခဲ့ပြီးပြီပေါ့လေအဲ့တော့ဒီရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်ခြင်းရှိတဲ့ပါတီကြီးတွေပေါ့နော်နောက်ပြီးရကြကြရင်အစိုးရမဖွဲ့နိုင်ရင်တော့မှဘာပဲပြောအစုံတရာတော့အခြေအတွက်တိရလာနိုင်တဲ့အမှတ်ရအတွက်ရလာနိုင်တဲ့ဒီနိုင်ငံရေးပါတီတွေအဲပြီးရကြကြတော့အစိုးရကိုဖိအားပေးနိုင်တဲ့အတိုက်ခံကောင်းဖြစ်လာမဲ့နိုင်ငံရေးပါတီတွေပေါ့နော်သူတို့တွေမှာဒါလူတွေတွေအများကြီးပါလာဖို့လူတွေပေါ့လေလူတွေတွေအချက်မြက်တဲ့လူတွေပါလာဖို့လူတွေဇာတိကောင်းတဲ့လူတွေအများကြီးပါလာဖို့လူတွေ2025မှာတော့ဒါကဟိုဒီ transition ကာလပေါ့လေဆက်ကူမှကူကာလဖြစ်တဲ့ကြောင့်မလို့ counting သလောက်ဟိုရသလောက်လူပဲခေါ်ပြီးတော့ဖက်လိုက်ရတဲ့အနေအထားမျိုးရှိနေတဲ့ခါကျအခုလွတ်တော်မှာလည်းဒါတချို့ကျွန်တော်တို့မြင်ရမှာပါဟိုတက်ကြွရတဲ့မှတ်ကလွတ်တက်ကြွရတဲ့ထက်မြက်တဲ့မှတ်ကထက်မြက်တဲ့တချို့မှတ်ဒီကြတော့လေဒီလိုပဲဟိုမဲတွေုံတဲ့မပူတဲ့အနေအထားမျိုးကြီးရှိနေတယ်ပေါ့နော်ဒါကဟိုလွတ်တော်မှာဒီမှာဒီမှာကပါဘူးဒါဝင်ကြီးပါဒီမှာပါဒါကပါတယ်ပေါ့လေဆိုတော့ဆက်ကြပြောရင်တော့ရှည်သွားမှာပေါ့နော်လောလောဆယ်ကဒီလူရဲ့ချေရင်မှာဒီလွတ်တော်အမှတ်တို့ဘာလို့အဓိကထားပြီးပြောရမယ်ဆိုရင်တော့ဒီလိုမျိုးဒီလူတွေတေချာစီစစ်ရွေးချယ်မယ်ဆိုပြီးတော့ဒါကဆင်းရဲလိုက်တယ်ဆိုတာအင်မတန်ကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီ NLD ရဲ့ဆုံးဖြတ်ချက်နဲ့မကအောင်တခြားလူ့ပါတီကြီးတွေဖြစ်တဲ့ဟိုတိုင်းသာပါတီတွေမှာပါဖြစ်ဖြစ်ဒီဟိုတနိုင်ငံလုံးတိုင်းတာနဲ့အွန်လိုင်းနဲ့ခြေရှိတဲ့ပါတီတွေမှာပါဖြစ်ဖြစ်ဒီလိုမျိုးအယူဆတွေဒီလိုမျိုးရွေးချယ်ရေးလူရွေးချယ်ရေးမူဝါဒတွေကို ရှင်းသုံးတယ်ပါလေဒါမှပဲကျွန်တော်တို့နိုင်ငံနောက်တစ်ဆင့်တက်ပါ2015တော့ဒါကကြာကန်ကာလအလေးနဲ့ကျွန်တော်တို့ကနားလည်ပြီးလို့ရပြီ2020မှာကတော့ပြီးတဲ့ဆင်းရဲမှုလိုအပ်နေပါတယ်ပြီးတဲ့လူကောင်းကောင်းတွေရဖို့လိုနေပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးရဲ့ထွန်းရဲ့တော့တဘောလည်းဆွေးနွေးပါအောင်ခင်ဗျာဆရာဦးရဲ့ထွန်းကကိုရိုင်းလက်ဒီလွတ်တော်ကိုယ်စားတူဖြစ်နေတာဝန်ယူခဲ့ဘူးလေဆိုတော့အခုဒီ NLD ဘက်ကဟိုစဉ်းစားနေတဲ့ဒီမဟာဗျူဟာဒါဟိုတကယ်ဆောင်ရွက်တဲ့မဟာဗျူဟာတစ်ခုအနေနဲ့တို့ယူဆလာခင်ဗျာ
အခုဒီ NLD ပါတီကပြောရေးဆိုခွင့်ရှိသူကပြောလိုက်တဲ့ဟာကကျွန်တော်ခံစားချက်ကျွန်တော်သုံးသပ်ချက်ကတော့သူတို့ဒီပြီးခဲ့တဲ့9နှစ်တတန်းအမှဒီလူကိုမကြည့်ပါနဲ့ပါတီကိုကြည့်ပါဆိုပြီးတော့ချော်ချက်နဲ့ကျွန်တော်ပြည်သူလူထုကနေပြီးတော့မျက်စိမှိတ်ပြီးတော့မဲပေးလိုက်ကြတယ်အဲ့ဒီမှာဆိုလို့ရှိရင်ဘလောက်တောင်ဒီအခါမှုရတယ်လေဆိုရင်ပေနေတဲ့ကိုယ်စလဲလောင်းတောင်မှအဲဒီရုပ်ောက်ပွဲမှာအနိုင်ရတဲ့အဖြစ်အဲကျွန်တော်တို့ဒီအောင်မြင်ခဲ့တယ်လို့ပြောနိုင်ပါတယ်သို့တော့တကယ်တမ်းကျွန်တော်တို့တော်တဲ့မှာဖြတ်တန်းလိုက်တဲ့အခါမှာအာပါတီထောက်ခံပါတီကိုတစ္ဆာရှိရုံနဲ့ပါတီရက်ခံချက်ရှိရုံနဲ့မလုံလောက်ဘူးအရင်ချင်းရှိဖို့လဲလိုတယ်လူတော်လူကောင်းဖြစ်ဖို့လဲလိုတယ်ဆိုတာတွေလဲအဲတွေ့လာတယ်တွေ့လာတဲ့အခါကျတော့တချို့ကိစ္စတွေမှာမအောင်မြင်ဘူးတချို့ကိစ္စတွေမှာလွတ်တော်တဲ့မှာပြည်သူလူထုအတွက်ဘာမှလွတ်ဆောင်ပေးချက်တွေမရှိဘူးအဲ့ဒီလိုဟာတွေကပြည်သူလူထုအနေနဲ့ပါတီအပေါ်ပါတီနဲ့ဒီအစိုး NLD အစိုးရအပေါ်မှာဒီတဖြည်းဖြည်းနဲ့ဂုံတိတ်ခါကြကြရာဒါမှမဟုတ်ရင်လည်းထောက်ခံမှုရော့ပါကြရာဖြစ်လာတဲ့အခါမှာဒီလာမယ့်ရွေးကောက်ပွဲမှာသူတို့ရဲ့မဟာဗျူဟာကိုပြောင်းလဲပြီးတော့ကျွန်တော်တို့ဒီပြင်ဆင်လိုက်တယ်လို့သုံးသပ်လို့ရပါတယ်တကယ်လို့ဒီအတိုင်းပြီးခဲ့တဲ့2015ကမဟာဗျူဟာအတိုင်းသွားမယ်ဆိုလို့ရှိရင်တော်တော်များများ NLD ကိုထောက်ခံသူတွေကဒီရှင်သွားနိုင်တာပေါ့နော်ရှင်သွားတယ်ဆိုတာကမဲမပေးတော့ NLD ကိုမပေးတော့ဘူးပေါ့နော်အဲ့တော့ဒါကြောင့်မလို့သူတို့ကအပြောင်းလဲလုပ်ရတယ်အပြောင်းလဲလုပ်တဲ့အခါကျတော့လူကြည့်ပါဆိုတဲ့အခါမှာလူတော်လူကောင်းရွေးရမယ်။နော်လူတော်ကောင်းရွေးရမယ်တကယ်တမ်းကျွန်တော်ပြည်သူလူထုအတွက်ကိုဟိုဆောင်ရွက်ခြင်းနဲ့နော်မှန်မှန်ကန်ကန်နဲ့အဲဒီဆောင်ရွက်ခြင်းနဲ့ပုံကိုယ်တွေကိုလွတ်တော်တဲ့ရောက်အောင်နောက်အုပ်ချုပ်ရေးပိုင်းတွေမှာရောက်အောင်ရွေးချယ်တင်မြှောက်ရမယ်ဆိုတဲ့ moral policy ကိုမဟာဗျူဟာကိုချလိုက်တဲ့အခါကျတော့ပြည်သူလူထုကတော့ဒါစိတ်ဝင်စားမှုပြန်ပြီးတော့မြင့်တက်လာနိုင်တာပေါ့။အဲ့တော့ပြန်ပြီးမြင့်တက်လာတာနဲ့အများတကယ်တမ်းရွေးချယ်တဲ့အခါမှာဘလို့ရွေးမှာလဲအဲ့ဒီလူတွေကိုမြို့နယ်လိုက်မြို့နယ်လိုက်ဟဲ့လားပါတီတွေကပဲရွေးမှာလားဒါမှမဟုတ်လူတို့လူတန်းစားအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့ကျွန်တော်တို့အဲ့ဒီဒေသတစ်ခုမြို့နယ်တစ်ခုမှာဟဲ့လားဒီတကယ်ကိုပဲရိုးသားစူးစားပြီးတဲ့အခါကျတော့အီချီအချင်းရှိတဲ့ပုံကိုယ်တွေကိုရွေးပြီးတော့ကိုယ်တိုင်လောင်းအဖြစ်နဲ့ဟဲ့လားတိမ့်သွင်းမှာလားပါတီဝင်မဖြစ်သေးတဲ့သူတွေလည်းကျွန်တော်တို့ကဖြစ်နိုင်တယ်ပါဝင်နိုင်တယ်သို့တော့အဲ့ဒီပုံကိုယ်တွေရွေးချယ်ပြီးလို့ဒီကျွန်တော်တို့ကိုယ်တိုင်လောင်းဖြစ်တယ်ဆိုရင်တော့ပါတီဝင်အဖြစ်ဝင်ရမယ်ဆိုတဲ့ဟာမျိုးချမှတ်မှာလားဆိုတဲ့ကိစ္စကတော့မရှင်းသေးဘူးပေါ့လေဟုတ်ကဲ့ဒါပဲဖြစ်ချုပ်ပြီးတော့ပြောရမယ်ဆိုရင်တော့ဒီအကြောင်းလဲဟာကျိုးစိုးလက်ခံတဲ့အကြောင်းလဲဖြစ်တယ်လို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုတကယ်တော့ဒီအစိုးရအနေနဲ့ကတော့ဒီအရေးချင်းရှိတဲ့လူတွေပါလာရဲဆိုရင်ပူအားကောင်းနေဆိုတော့ရှင်းပါတယ်ဒါပေမဲ့တခုရှိရပါလေဟိုဒီလိုအရေးချင်းရှိရလူဆိုတော့ဟိုလက်ရှိပါတီတွေမှာနေလုံလောက်ပါမလားဘာဖြစ်လို့လဲဆိုတော့ဟိုတချို့ကပြောနေတာရှိရဒီမြန်မာနိုင်ငံမှာဒီလိုစစ်ဆိုးကဆက်ဆက်အောက်မှာဟိုသူဖြတ်တန်းလာခဲ့ရတော့ဟိုတကယ်တိုင်းပြည်အုပ်ချုပ်ရေးမှာသူအရေးချင်းဟိုကျွမ်းကျင်မှုတွေအားနည်းတယ်ကျွမ်းကျင်တဲ့လူပုဂ္ဂိုလ်တွေအားနည်းတယ်ဆိုတော့ဟိုထောက်ပြချက်တွေလည်းရှိနေဆိုတော့တကယ်တလို့အရေးချင်းရှိရလူတွေကိုလူချင်းနဲ့ဆိုရင်တော့မှာပဲကျွန်တော်လက်ရှိပါတီတွေမှာတင်လုံလောက်ပါမလားအပြင်ထွက်ပြီးတော့တခြားနိုင်ငံရေးပါတီတွေဖြစ်သတိပုဂ္ဂလတွေဖြစ်ဖြစ်ပေါ့လေစီယုံဖို့များဟိုလိုနိုင်သလားဆရာဦးရဲ့ထုံးဆွနေပါဦးအ
ဲမှန်ပါတယ်ဗျဟိုဥောင်းလင်ဦးတုံးတတ်တယ်လို့ပဲကျွန်တော်တို့ကနိုင်ငံရေးဆိုတဲ့ဟာနဲ့ကျင်းကွာနေကြတာကြာပြီပြောမယ်ဆိုရင်တော့ဒီကျွန်တော်တို့ရဲ့နိုင်ငံရေးစိတ်ဝင်စားမှုနဲ့နိုင်ငံရေးစကားကိုဟိုပုံမှန်လင်းလင်းပြောလာခွင့်ရှိတာက2010လောက်တည်းမှာပဲစတယ်လို့ပြောရမှာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်လို့နိုင်ငံရေးဒီအသိနိုင်ငံရေးရေချိန်နိုင်ငံရေးအတတ်ပညာနိုင်ငံကိုအုပ်ချုပ်တဲ့အတတ်ပညာအာစီလူသူကိုစီယုံတဲ့အဲဒီအတတ်ပညာပြည်သူလူထုကိုဘယ်လိုကျွန်တော်တို့ကဟာဘယ်လို policy တွေနဲ့
ဟလာဒီကောင်းအောင်တိုင်းပြည်ကိုတည်ဆောက်မလဲဆိုတဲ့ကိစ္စတွေမှာကျွန်တော်တို့မှဟိုအားလုံးတိုင်းပြည်လုံးအနေနဲ့ရောကျွန်တော်တို့တူးချင်းအနေနဲ့ပါအများကြီးကျွန်တော်အားနည်းချက်တွေရှိပါတယ်ဒါကြောင့်မလို့ဟိုကျွမ်းကျင်တဲ့တကယ်တိမြင်အုတ်ထုတ်နိုင်စွာရှိတဲ့ပုံကိုယ်တွေကိုရွေးချယ်တဲ့နေရာမှာလည်းအခက်အခဲရှိတာကကျွန်တော်တို့သိကြကြပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့2015 NLD အစိုးရဖွဲ့တဲ့အခါမှာသူ့ပါတီဝင်စစ်စစ်တွေတဲကကျွန်တော်တို့တကယ်လုံနိုင်ကြတဲ့အုတ်ထုတ်နိုင်တဲ့လူတွေကောင်းကောင်းမရနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီအရင်လူဟောင်းတွေကိုပြန်ပြီးတော့တုံးရတာတွေကျွန်တော်တို့မျက်မြင်ပါပဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့အခုဟာကဒီ policy မဟာဗျူဟာသူကဒီချလိုက်တဲ့အခါကျတော့လွတ်တော်ထဲမှာကျောင်းမဲ့ပုံကိုယ်တွေကစပြီးတော့သူတို့ကဒီတခြားပေါ့နော်ဟိုဟာပေါ့တခြားပါတီကမဟုတ်ရင်တောင်မှအ ਨੇ ဆုံးဟိုအပြင်မှာဒီရှိနေတဲ့လူတော်လူကောင်းတွေတည်းရနေပြီးတော့ရွေးမယ်ဆိုတဲ့သဘောပါအဲ့တော့ဟိုဒီလူတွေကတကယ်တမ်းဖြစ်လာတဲ့အခါမှာတော့ပါတီဝင်ခိုင်းတာဟိုတော့ကျွန်တော်ပြီးခဲ့တဲ့ဂျားပြတ်ရွေးကောက်ပွဲမှာကျွန်တော်ကြုံရတဲ့ဟာလေးတစ်ခုတွေ့ပါတယ်ဒါ NLD လုပ်တဲ့ဥစ္စာကျွန်တော်ထောက်ခံပါတယ်အဲသူတို့ကဒီကိုယ်တိုင်လောင်းကိုသူတို့ရွေးတဲ့အခါမှာပါတီကမရွေးဘူးအဲ့ဒီလူသူလူသားစားအဖွဲ့အစည်းပေါ့နော် NGO တစ်ခုကိုသူတို့ NGO ကိုပဲရွေးထိုင်းလိုက်တယ်ရွေးထိုင်းလိုက်ပြီးတော့တင်လာတဲ့ပုံကိုမှသူတို့ကကိုင်းဒါဆိုလို့ရှိရင်ကိုယ်တိုင်လောင်းအဖြစ်ဝင်ပြိုင်မလားဝင်ပြိုင်မယ်ဆိုလို့ရှိရင်သူ့ကိုကိုယ်တိုင်လောင်းအဖြစ်တင်လိုက်တဲ့အခါမှာပါတီဝင်ခိုင်းတာပေါ့နော်အဲ့တော့ဒီနိုင်သွားတယ်ပေါ့ပါတီရဲ့အချိန်နဲ့နိုင်သွားတယ်ပေါ့အဲဒါမျိုးလေးတွေတွေ့ရတယ်အဲ့တော့
ဟို
ပြောကျင်တဲ့သဘောကဟိုပြောင်းပြန်ပြန်ကျင်သုံးတာပေါ့ပါတီတဲမှာလူမွေးပြီးတော့မှဒီလူမျိုးတော်မြောက်ပေးတာမျိုးမဟုတ်ခဲနဲ့အခုကတော့ဒီတော်လူကောင်းကိုမွေးပြီးတော့မှပါတီတဲကိုပြန်သိမ်းသွင်းတာမျိုးပေါ့ဒီဟာကလည်းကျွန်တော်ထင်တယ်ဟိုတကယ်ကိုဟိုဖြစ်တဲ့ဒီတော်လူကောင်းရလာလို့ရှိရင်ကျွန်တော်တို့ပါတီတစ္ဆာရှိမှုပါတီရက်ခံမှုရှိအောင်ကတော့ပြန်ပြီးလက်ကျင်ပြန်ကြားပေးရလိမ့်မယ်လို့ထင်ပါတယ်
โอเคဆိုတော့ဆရာဦးစီရဲ့သူရောခင်ဗျာကျွန်တော်တို့ဒီစွမ်းဆောင်ရည်ရှိတဲ့လူတွေရဖို့ဆိုရင်ကျွန်တော်ဒီပါတီတွင်းမှာထက်ကြော်ပြီးရောကြည့်ဖို့လိုမလား
အလိုရပေါ့လိုရပေါ့ဆိုတော့ကျွန်တော်အနည်းချက်ဆုံးကြည့်ရင်ဒီစင်ကာပူနိုင်ငံမျိုးပေါ့လေကျွန်တော်တို့ရဲ့ဒါနိုင်ငံရေးစနစ်တော့ဟိုအရတောက်ရောက်ကြည့်တော့မတူဘူးတို့ရောညာလဲစင်ကာပူကြည့်မယ်ဆိုရင်ကိုဒါကတစ်ဖြည့်ထွက်တယ်လေသူတို့ဆိုရင်သူတို့စီမှာပါတီတွင်းမှာဆိုတော့တော်တဲ့လူတွေရှိတယ်ဒါပေမဲ့သူကအငဲလိုက်ကြည့်နေတာရကသူကထက်မြက်လာလဲတော်လာလဲပေါ့နော်ဥမာဆိုရဒီဌာနဆိုင်ရာဝန်ထမ်းတွေတော့ရှိမယ်ဒါမှမဟုတ်လည်းအပြင်မှာကိုယ့်အဖို့အလုပ်လုပ်နေတဲ့တော်ရဲ့ပညာရှင်တွေရှိမယ်သူကလိုက်ကြည့်ပြီးတော့သူကစီးရုံးနေတာသူတို့ပါတီရဲ့ဝင်ဖို့အဲဒေနီယာပေးမယ်ပါညာပြီးတကယ်လည်းတော့ပြောက်စားတယ်ပြောက်စားပြီးရတဲ့ဆရာအခုဒါမစ်ရှင်လုံးပြီးရင်ဒါအခုလက်ရှိဝင်ရုပ်ပြီးရင်မစ်ရှင်လုံးပြီးရင်ဒါဟိုနောက်ထပ်အရင်အနေနဲ့ယူထားတာပေါ့လေသူနားတော့ရင်ဝင်မဲ့အဲမှာဆိုရင်အဲ့ဒီလိုလေဆိုရင်ဒါအပြင်ကနေဒါရောက်လာတာပဲအပြင်ကနေရောက်လာပါတီရဲ့ကိုရောက်လာပြီးတော့နည်းနည်း3-5နာရီ train တွေ့ပြီးတော့အဲ့ဒီရေးပြည့်နေရာတွေကိုကျွန်တော်ရောက်သွားကြတာပေါ့နော်ဆိုရဲခါကြတော့ဒီလိုမျိုးသူကမျက်စိမပြတ်ကြည့်နေတဲ့ခါကြတော့သူကမြင်ပြီးတော့တစ်ခါလေးစီးရုံးနိုင်တယ်ကိုကိုရံလည်းပါတီရလည်းရှေ့ကကောင်းကောင်းနေလုပ်ကြတာတယ်ပေါ့နော်အဲ့တော့ဒီမှာဒီမှာကြတော့လေကျွန်တော်တို့စီမှာဟုတ်ပါတယ်ခုနကပြောခဲ့သလိုမျိုးလူသားချင်းချင်းနဲတယ်ဒါပေမဲ့ကက်ဘိနက်တစ်ခုသာပေါ့နော်ဒီဝန်ကြီးဖွဲ့တစ်ဖက်သာဒါလူ20 30ပေါ့နော်အဲ့လောက်ကတော့မနိုင်ငံရွေးရကိုရအဲ့ဒါတခုနောက်တစ်ခုကဒီလွတ်တော်ကိုယ်စားလက်ဒီ900-600ပေါ့လေဆိုတော့ပြီးရခါကြဒီနေတိုင်းလွတ်တော်ကိုယ်စားကြည့်လိုက်ရင်1000ပေါ့အဲ့လောက်ကတော့ဒီရမီရဖရဲ့အနေနဲ့တီတီရွေးလို့လည်းရတယ်ပြီး INGO NGO နောက်ပြီးရခါကြတော့ကိုယ်တိုင်စီးပွားရေးလုပ်နေလူအဲပြီးရင်ဆိုးရဝင်နေစတီဆင်းပေါ့နော်ဒီအများကြီးဟာလူကြီး150လောက်ရှိတယ်အဲ့ထဲမှာအရေးရာသီးပုံကိုရှိတယ်အဲ့လိုလူတွေမှာလိုက်ရှာရင်ဒီ900-1000ကတော့ရကြရတယ်ကြာအဲ့တော့ဟုတ်ကြီးကကုန်ကြီးတွေမှာဆိုပါရှိလဲဆိုအဓိကရေးကြည့်ရတာ higher rate နဲ့ fire rate အဲ့တော့တော်ရဲ့လူတွေကိုခေါ်နိုင်မှုလိုတယ်ပြီးတဲ့ကကြရင်မကောင်းတဲ့လူတွေကိုဖြုတ်နိုင်မှုလိုတယ်ပေါ့နော်အဲ့ဒါတော့အဲ့လိုကြောင်းနေနေဆိုတော့ဒီလူ900-1000ဒီလွတ်တော်အမတ်နဲ့ပြည်နယ်ဟိုပြည်အောင်စုလွတ်တော်အမတ်ပြီးတဲ့ကကြရင်ဒီပြည်အောင်စုဝန်ကြီး30-40ဒီလောက်ကတော့ရဖို့ရတယ်ကြာကျွန်တော်အမြင်ကတော့မူဝါဒပဲပြီးတော့အခုဒါတစ်နှစ်လောက်ကျွန်တော်ရေကောက်ပွဲပေါ့လေ9-6-9လလူတွေရဲ့ခါကြတော့ဘာလို့ပြောဒီလောက်လူတွေကကြည့်ကြရွေးနိုင်ရင်ထွက်ကိုထွက်တယ်ဒါပေမဲ့ဘာလို့လူလဲဆိုတော့ဒီရွေးမြက်ဖွဲ့ကဘယ်လိုမြင်တယ်လဲပေါ့နော်သူတို့အနေနဲ့ကဒီစစ်ကောင်စီနဲ့ PDP နဲ့ဆက်ဆက်နေဖို့လိုတယ်ကိုယ့်အကူပါတီထဲမှာနေဌာနချုပ်ထဲမှာနေနေလို့တော့မရဘူးမရဘူးနဲ့လူပေါင်းလုံးနဲ့ဆက်ဆံသွားလာပြီးတော့ကြတော့ဒီမီဒီယာတွေမှာလေ့လာကြည့်ရအောင်ဆိုတော့ဘယ်သူကပြောတယ်လဲနဲ့ပြည်သူတက်ဆိုင်ရာနယ်ပယ်အင်ဂျင်နီယာဆိုလဲအင်ဂျင်နီယာပေါ့နော်ဆရာဝန်ဆိုလဲဆရာဝန်နိုင်ငံရေးသမားဆိုလဲနိုင်ငံရေးသမားဘယ်သူကတော်လဲရဆိုကြည့်နေပြီးတော့ရတာနဲ့တော်တော်ကောက်ဆွဲနေလို့လေလာဘူးလူတွေပေါ့နော်ဘောလုံးတက်တင်မှာတော့ဒါကြီးလူလဲဆိုစကောက်ခေါ်တာပေါ့ဗျာ
ဒီ
ကတော်တယ်ဒီကလူမျိုးခြေလဲဘယ်တော့တော်တယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုး
ကရှိထားတယ်မလို့ထင်တယ်အခုရှိမရှိတော့မသိဘူးပေါ့နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတရားဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလေးလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးတူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုလမောင်ပါကိုလမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါအော်ဖုန်းခေါ်ပြတဲ့ကျေးဇူးတင်ပါတယ်လို့ကျွန်တော်ပြောပြရသေးဗျာအော်ကျွန်တော်သဘောထားကတော့ဒီဟိုမဟာဗျူဟာချပဲဆိုရင်တော့ကျွန်တော်ကတော့ဟိုဒီဥစ္စာမဖြစ်တဲ့ဘူးလို့ထင်တယ်။ဘာကြောင့်လဲဆိုတော့ဟိုလက်ရှိသမရဥက္ကဋ္ဌပဲဖြစ်ဖြစ်ဒေါက်တာကောင်းမင်းပါဖြစ်ဖြစ်ချိုးမင်းသိမ့်ပဲဖြစ်ဖြစ်ဟိုတတိပုဂ္ဂလဝင်ပြိုင် NLD မဟုတ်ပဲတတိပုဂ္ဂလဝင်ပြိုင်ရင်မနိုင်နိုင်ပါဘူး။မနိုင်ပါဘူး။အဲဒီတခြားအမတ်တွေကလည်းအဲ့လိုပြောလာတယ်ဆိုရင်လည်းအဲ့ဒီအမတ်တွေလည်းတတိပုဂ္ဂလဝင်ပြန်ပြီးတော့မနိုင်ပါဘူး။ဘာကြောင့်လဲဆိုတော့ NLD ကိုကျွန်တော်တို့ကဟို130အမတ်130ချိုးရောက်နေတဲ့တီခိုင်ဖြိုးကိုရှင်ပြီးတော့အစိုးရဖွဲ့နိုင်တာ NLD ပဲဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ NLD ကိုမဲပေးခြင်းဖြစ်ပါတယ်။ NLD ကတော့မှဆော့ဆော့ဦးရထွန်းတို့ပြောသလိုပဲအော်ရတီးရနေပြီးတော့ပြည်သူလူထုနဲ့ပူးပေါင်းပြီးတော့အဆင့်ဆင့်ရွေးချယ်တင်မြှောက်လာတဲ့ပြည်သူ့အကြိုက်နဲ့တက်တဲ့ကိုယ်စားလှယ်ကိုရွေးရမှာပါ။အော်ပြီးခဲ့တဲ့2015ဦးဝင်းထိန်တို့စိတ်ကြိုက်ဟိုဘိုးဦးစည်းပုံလည်းမျိုးရွေးချယ်သွားပြီးတော့ရလာတဲ့အမတ်မျိုးကပြည်သူ့လက်မခံဘူးလေ။အဲ့လိုဖြစ်နေတာ။အဲ့တော့ခုတော့ဆက် NLD နေနဲ့လှုပ်တင်တာကတော့ရတီးရနေပြီးတော့ရွေးချယ်မယ်။နောက်ပြီးတော့2015မှာရွေးချယ်လိုက်တဲ့ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့လည်းပြည်သူတွေကိုစော်ကားတာတွေလက်စားတာတွေရှိခဲ့တဲ့အတွက်ရှိနေစေဖြစ်တဲ့အတွက်ပြည်သူကိုကျွန်တော်တို့အနေနဲ့မိဘကတားမျိုးကိုဟိုတားမျိုးအပြစ်လောက်တာတောင်းမှန်တယ်လို့မျိုးတောင်းမှန်တယ်လို့ကျွန်တော်ထင်တယ်။ပါတီအနေနဲ့ကတော့ပါတီကိုပဲမဲပေးဖို့မပြောပြောစရာတော့မလိုဘူးပေါ့ဗျာ။ပြောစရာမှမလိုတာဒီကိစ္စ
ဟုတ်ကဲ့
ဟိုကိုရွေးပြီးတော့မဲပေးမယ်ဆိုရင်တော့မနိုင်နိုင်ဘူးလို့ကျွန်တော်ယူဆပါတယ်။
โอเคกูละหมอซุนนี่แหละเจซุบาเรานาวตูละชื่อบาได้เลยกูซูเวဖြစ်ပါတယ်กูซูเวตบอราแล้วโลยင်းตูชินซุนนี่လို့ရပါတယ်ခင်ဗျာ
โอเคโอเคဟိုပါတီကငရေပါတီကြီးကနေပြီးတော့သူတို့ဒီဝါရက်ချမှတ်ထားတော့ကျွန်တော်မပြောလို့ပါဘူးเนาะကျွန်တော်ကတော့မဲခံတော့ရှင်ပြောအောင်လို့ကျွန်တော်ပြောအောင်ခင်ဗျာဒီမှာရေကောက်ပွဲဝင်တော့မဲ့ဟိုငရေပါတီရေကောက်ပွဲဝင်တော့မဲ့ဒီပုဂ္ဂိုလ်ပေါ့ဟိုရေကောက်ပွဲဝင်တော့မဲ့ဒီဂရိကုတ်တင်နေမဲ့ဆက်ကြာကြီးပေါ့ဒီပါတီတစ်ခုအနေနဲ့ဆိုလို့ရှိရင်ပါတီလူဝါရနဲ့မဲဆက်ပြီးပါတီကိုသားကြီးကိုယ်စားလှယ်ရက်တက်ရောက်သွားပြီဆိုလို့ရှိရင်အဲသူတို့အနေနဲ့သူတို့မဲဆက်ခြင်းကမူဝါဒကိုပြေဖယ်ဖို့အတွက်ခပ်ပါတယ်ပါတီကလည်းဆက်ပြန်ရတာကိုမှတိပုဂ္ဂလတွေအနေနဲ့ဒီပုဂ္ဂိုလ်တွေအနေနဲ့မဲဆက်ခြင်းကဒီလိုဆက်တက်ရောက်တဲ့အခါမှာတော့အဲသူတို့ငွေတွေကပြေခဲ့တဲ့ပြည်သူတွေဟာအဲဆက်လက်ထိန်းရမထိန်းရဆိုတော့အမှန်တရားစဉ်းစားကြရအောင်ပါလေ။ဒါဆိုတော့ကျွန်တော်စကပုံးရှိရယ်တောက်ခါမင်းရတယ်တောက်ခါမင်းရဆိုတာမျိုးပေါ့။ဟောဒီပါတီပါတီလူရမ်းနဲ့ဝင်သွားတဲ့ပုဂ္ဂိုလ်တွေတောင်ချုပ်ချုပ်နော်။ပါတီကချုပ်ကုန်ထားတာလည်းရအောင်ချုပ်ပေါက်ပြီးချက်သွားကြတာလည်းကြားနေရတယ်ပေါ့နော်။ဒါကြောင့်မို့လို့ကျွန်တော်အရင်ကတော့ပါတီကြည့်တယ်ကျွန်တော်မဲခန္ဓာချင်းပြောင်းနေလို့ပြောတာနော်။ပါတီကပါတီကိုကြည့်ပြီးတော့ကျွန်တော်မဲတင်တာ
။ဟုတ်ကဲ့ကိုဆိုရေဟုတ်ကဲ့ကိုဆိုရေဆွေးနွေးရကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်။ကိုတန်းမောင်သဘောထားလည်းဆွေးနွေးနိုင်ပါလားခင်ဗျာ။
အဲကျွန်တော်မေးချင်တာအခုတို့2008ဖွဲ့စည်းပုံပြင်တာကဘယ်လိုဖြစ်သွားလဲအဲ့ဒါကျွန်တော်တို့မသိသေးဘူးလေနော်အခုအရေးချင်းရှိတဲ့လူတွေရေးပါဆိုဗမာပြည်မှာအရေးချင်းရှိတဲ့လူတွေရှိပါတယ်အရေးချင်းရှိတဲ့လူတွေကတိုင်းရင်းသားတွေထဲမှာလည်းရှိပါတယ်လူမျိုးကြားတွေမှာလည်းရှိပါတယ်ဟုတ်ကဲ့ဒီလောက်ပါပဲဆို
ဟုတ်ကဲ့ကုသမောင်ဆွေးနွေးတော့ကျေးဇူးပါနောက်ထပ်ကျွန်တော်တို့စာတွေအီးမေးလ်တွေပို့ဆွေးနွေးထားတဲ့ပုံစံတွေကိုလည်းတစ်လက်စာတွေဖော်ပြခြင်းပါတယ်အရင်ဆုံးစာစာကတော့ American ပြည်အောင်စုမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
တိုင်းသားဒေသတွေမှာဗိုလ်ချုပ်ခြေရုပ် site တွေရဲ့ပြဿနာတွေစစ်ပွဲပဋိပက္ခတွေခွဲပြားနေတဲ့ပါတီတွေကိုစုပြီးပါတီတစ်ခုတည်းတည်ထောင်တာတွေအလုံးလက်မဲ့ပြဿနာတွေကိုမဖြေရှင်းနိုင်တဲ့အပြင်ရွေးချယ်ခံကိုယ်စားလှယ်တွေနဲ့ပြည်သူတွေထိတွေ့မှုပိုင်းအားနည်းချက်တွေကြောင့်2020ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့ပြည်နယ်ဒေသတွေမှာအနိုင်ရရှိဖို့ခက်ခဲလာနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်တိုင်းဒေသကြီးတွေမှာလည်း88ကျောင်းသားခေါင်းဆောင်တွေရဲ့ပါတီတွေနဲ့ဒီစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပါတီတွေကအားကောင်းမောင်းသံရှင်ပြိုင်ကြမှာဖြစ်တဲ့အတွက် NLD ပါတီအနေနဲ့ပါတီနဲ့မဲဆန္ဒရှင်တွေပေါ်မှာတစ္ဆာစောင့်တည်ပြီးပြည်သူတွေကိုစည်းရုံးနိုင်တဲ့စွမ်းအားနဲ့ပြည်သူတွေရဲ့လိုလားချက်တွေကိုအရေးချင်းပြည့်မီစွာဆောင်ရွက်ပေးနိုင်မဲ့ကိုယ်စားလှယ်မျိုးတွေလိုအပ်နေပြီလို့ယူဆမိပါတယ်။ဒါပြင်ပါတီအနေနဲ့ရွေးချယ်ရန်ကိုယ်စားလှယ်တွေအနေနဲ့လွတ်တော်တွေတဲ့ဥပဒေပြုဖို့ဆွေးနွေးတဲ့အခါမှာလွတ်လပ်လပ်ဆွေးနွေးနိုင်ဖို့ဘဝကချမှတ်ထားတဲ့တင်းကျပ်တဲ့စီမင်းစည်းကမ်းတချို့ဖြေလျှော့တင်တယ်လို့လည်းယူဆမိပါတယ်။ပြည်သူတွေသိအောင်ကိုယ်စားလှယ်လောက်အမည်စင်းတွေထုတ်ပြန်တဲ့အခါမှာလည်းအမျိုးသားရေးသမားတွေကိုကြောက်ရွံ့ပြီးအရေးချင်းရှိတော်လဲလူမျိုးဘာသာမတူသူတွေကိုခြံလှပ်ထားတာမျိုးတွေလည်းမရှိသင့်ဘူးလို့ယူဆမိပါတယ်။ဒါမှသာ2020ရွေးကောက်ပွဲမှာပြည်သူတွေရဲ့ထောက်ခံမှုတွေပုံမှန်ရရှိလာပြီးအီချင်းပြေဝတဲ့ကိုယ်စားလှယ်တွေနဲ့ NLD ပါတီရဲ့ဂုံရှိန်ဝါကြီးကျယ်ထွန်းတောက်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါတော့မောင်သာသနာဖြစ်ပါတယ်။နောက်တူကတော့ကျွန်တော်တို့ဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ။
2029ရွေးကောက်ပွဲမှာ NLD ကပါတီကိုကြည့်ပြီးမဲမပေးပဲကိုယ်စလဲလောင်းတွေကိုကြည့်ပြီးတော့မဲပေးဖို့ဆောင်ဖို့ချမှတ်ဆောင်ရွက်မယ်ဆိုတာကောင်းပါတယ်။ဒါပေမဲ့ပြည်သူနဲ့ပါတီတဘောရာအမြင်မတူတာတွေရှိလာနိုင်ပါတယ်။အကောင်ဆုံးကတော့လူကိုရောပါတီကိုပါကြည့်ပြီးမဲပေးကြတာမျိုးဟာပိုသဘာဝကျပါတယ်။တင့်တော်ပါတယ်။အရေးကြီးတာကကိုယ်စလဲလောင်းရွေးချယ်ရထားမှုမှာအခြေခံစဉ်းစားရမယ့်အချက်အလက်တွေမူရေသဘာဝကျဖို့မူမှန်ဖို့ဖက်လိုက်မှုကင်းဖို့ကလေထားဆောင်ရွက်ပေးရပါလိမ့်မယ်။ဒါဟာပါတီရဲ့အထူးတာဝန်ဖြစ်ပါတယ်လို့ဆိုချင်ပါတယ်။ကိုယ်စလဲလောင်းစီစီရွေးချယ်ရထားမှာပါတီကချမှတ်ထားတဲ့မူဝါဒနိုင်ငံရေးအမြင်တို့အပေါ်မှာနှစ်နှစ်ကကယုံကြည်လက်ခံသူပါတီရဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးကြိုးပမ်းမှုတမိုင်းမှာအနစ်နာအဆုံးရှုံးခံပြီးတော့ခင်ခိုင်မြဲမြဲပါဝင်လှုပ်ရှားခဲ့သူတာဝန်တွေကိုလေးစားပြီးကြိုးနွံစွာလက်ခံဆောင်ရွက်နိုင်မဲ့သူနိုင်ငံနဲ့ပြည်သူတို့အကျိုးအတွက်ကိုကြိုးကိုမငဲ့ရိုးသားတည်ကြည်စွာဆောင်ရွက်မဲ့သူပညာအရေးအချင်းအပြင်လဲအစစ်မြင့်တာဝန်တွေကိုဆောင်ရွက်နိုင်လောက်အရေးချင်းရှိသူဆိုတာတွေကိုသတ်မှတ်ရွေးချယ်သင့်တယ်လို့ထင်ပါတယ်။ပြည်သူတွေအသိမြင်ကျွယ်နေပါပြီ။အခုအခါပါတီရဲ့မူဝါဒနဲ့စွမ်းဆောင်ရည်များအပေါ်အကဲခတ်လေ့လာမဲပေးကြမယ့်အချိန်ဖြစ်နေပါပြီ။ဒီမိုကရေစီစနစ်အမှန်ကိုလှူလာနှစ်သက်ထူထောင်လုပ်သူတွေကအများစုဖြစ်နေပါပြီ။ဒါကြောင့် NLD ဟာလူကိုရောပါတီကိုပါကြည့်ပြီးတော့လက်ခံမဲပေးကြဖို့ဆောင်ပုတ်ချမှတ်စည်းရုံးသွားမယ်ဆိုရင် NLD ကအများစုအောင်နိုင်လိမ့်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့ဒါတော့ဦးစိန်မောင်ရဲ့သဘောထားပါနောက်ထပ်ကျွန်တော်တို့ Facebook ကနေပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်မရေးတန်တာကျော်ဖတ်ပြပေးပါဦးခင်ဗျာ
Socialist စနစ်မဲပေးတော့ကပါတီလဲရွေးခွင့်မရှိလူလဲရွေးခွင့်မရှိပါရဲ့2015တာမက1990ပြည့်နှစ်ကလည်းပါတီသာအဓိကပါ2020မှာလည်းပါတီကပေးသူများကိုသာမဲပေးမှာပါဒေါက်ဆန်းစုကြည်ပါတီကအစိုးရမလုပ်ခဲ့ဘူးပါဘူးအခုအစွမ်းကုန်လုပ်နေကြတာမြင်နိုင်ပါတယ်ဆိုပြီးတော့ဒီသရရှင်တန်အေသူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်ဒီစော်ဝါလေးမြင့်ဆွေဆိုတဲ့ဒီ Facebook account ပိုင်ရှင်ကတော့ဒီလိုလူမျိုးရွေးချင်ပါတယ်။မာကဒေဝလင်္ကာကစော်ဝါရီ1အကြားမြင်များခြင်း2ကိုနှုတ်အမူအရာယဉ်ကျေးပြီးတော့ရုပ်ဆင်းအင်္ဂါပြည့်စုံခြင်း3ကိုချင်းတရားကောင်းခြင်း4ရဲစွမ်းတက်တီပြည့်စုံခြင်း5လုံလဝရိယရှိခြင်း6ကာယညာနာပြည့်စုံခြင်း9ဥစ္စာပစ္စည်းမမမောခြင်းတို့ပဲဖြစ်ပါတယ်။ခေခါလာအမြင်နဲ့ထပ်ပေါင်းရင်တော့1နိုင်ငံသားအစ်စ်ဖြစ်ခြင်း2မျိုးရိုးဇာတိအစဉ်ကျခြင်း3တရားဆောင်တတ်ခြင်း4ဉာဏ်ပညာပြည့်စုံခြင်း5မကောင်းမှုဆောင်သူဖြစ်ခြင်း6ဥရေလေးစားလိုက်နာသူဖြစ်ခြင်း9မျိုးရွာလူတို့ရဲ့နှစ်သက်လူလားသူဖြစ်ခြင်း10နောက်ခံစည်းဝါဒနာခိုင်မာခြင်းစသဖြင့်ပြည့်စုံမှုလိုပါတယ်ဒါအပြင် street politics and table talk politics မဟုတ်ဘဲနဲ့ educated politics တမာဖြစ်ဖို့လိုပါတယ်
โอเคနောက်ထပ်ဒီ Facebook ကပေးထားတဲ့စာတချို့ကိုလည်းတလက်စာတွေပေါ်ပြခြင်းမှာတယောက်ကတော့ကိုတင်ဦးဆိုတဲ့ account page မှာသူကတော့ NLD ပါတီနေနဲ့ယူကောက်ပွဲမှာပြူအတက်ကိုလက်တွေ့ကျင့်သုံးခဲ့မှာဆိုရင်လာမယ့်ယူကောက်ပွဲမှာအပြတ်သက်အနိုင်ရပါတီဖြစ်မှာသိကြပါတယ်ဒီလိုအနိုင်ရပါတီဖြစ်အောင်ပြည်သူလူထုတရက်လုံးရဲ့စိတ်ဆန္ဒအတိုင်းဖြုတ်သိရင်ဖြုတ်ဖြတ်သိရင်ဖြတ်ပြင်သစ်နိုင်အောင်ပြင်နိုင်တဲ့အရေးချင်းရှိသူကမဲပေးရွေးချယ်သင့်ပါတယ်ဆိုပြီးသူကရေးပါတယ်နောက်ထပ်စာတချို့လည်းရှိပါသေးတယ်နန်းလောင်ဖတ်ပြပေးပါလားခင
်ဟုတ်ကဲ့ဦးထွန်းထွန်းဆိုတဲ့ account ကတော့အရေးချင်းဆိုတာပါလေဘွဲတွေတန်းစီပြထားပြီးပြည်သူကောင်းကျိုးတိုင်းပြည်ကောင်းကျိုးမလုပ်တတ်ရင်အသေးကြားကမဲတပြားနှမျောစရာကြီးလက်တွေ့ကြည့်ပါအောင်ဘာမှဖြစ်မလာဘူးလေလို့ရေးပါတယ်ရှင်နောက်တစ်ယောက်ကတော့ညီရုံဂက်လို့အတန်ထွက်မယ်ထင်ပါတယ်သူကတော့ NLD အနေနဲ့ပါတီကိုကြည့်ပြီးတော့မဲပေးခိုင်းတဲ့မူဟောင်းစနစ်ဟောင်းကိုရာဆက်လက်ကျင့်သုံးမယ်ဆိုရင်ပိုအဆင်ပြေလောက်ပါတယ်လူလူကလူကိုကြည့်ပြီးမဲပေးရလောက်အောင်နိုင်ငံရေးအသည့်ဝန်စာမပြည့်စုံကြသေးလို့ပါတဲ့ကြံတဲ့တစ်ယောက်ကတော့မောင်တုံညပါရှင်သူကတော့2020မှာ NLD အောင်နိုင်ရေးအတွက်ပါတီကိုမကြည့်ပါနဲ့လူကိုကြည့်ပါဆိုရဲမူတစ်ခုတည်းနဲ့တော့ထင်းတဲ့လောက်အခြေအနေမကောင်းနိုင်ပါဘူးဗျာတဲ့အမေစုကိုယ်တိုင်ရွေးကောက်ပွဲမတိုင်ခင်ကပြောခဲ့တဲ့စကားတွေပေးခဲ့တဲ့ကတိတွေကိုအကောင့်ထဲပေါ်ပြင်းနိုင်ပြီးတော့သမရကြီးကလည်းပြည်ထဲရေးကိုနိုင်အောင်ကိုင်းပြီးတရားရေးမှန်တိုင်းကိုတက်မှတ်ပေးနိုင်မှပါတီကလည်းတကယ်လူတော်လူကောင်းတွေအများကလက်ခံနိုင်တဲ့သူတွေကိုရွေးချယ်ပေးနိုင်မှတော်ကကြမယ်လို့ခံမှန်မိပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့နောက်စားစားတော့ဥတင်ဝင်ဖြစ်ပါတယ်မက်ခွန်ညိုဖတ်ပြပြပါမယ
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာလွှတ်တော်ကိုယ်စားလှယ်ရွေးချယ်ရတာမလွယ်ပါဘူးပါတီကိုလည်းကြည့်ရပါတယ်လူကိုလည်းကြည့်ရပါတယ်လူကိုပဲကြည့်လို့ရှိရင်ကိုယ်စားလှယ်လောင်းရဲ့အရေးချင်းကိုသိဖို့လိုပါတယ်မလွယ်ပါဘူးဘာလို့လဲဆိုတော့မဲဆွယ်မှပဲသိရတာမျိုးပါသူ့ရဲ့ကိုယ်ရည်အချင်းလေးဖတ်ပြီးဆုံးဖြတ်ရတဲ့အခြေအနေဖြစ်နေတာလေဘွဲတွေကလည်းသိတဲ့အတိုင်းအတုကရှိသေးသူ့ရဲ့နောက်ကျောင်းနဲ့နိုင်ငံရေးအသည့်ကိုလည်းဘာနဲ့တိုင်မလဲခက်ပါတယ်ဗျာ ပါတီကိုကြည်ပြန်တော့လေမူဝါဒတွေချပြတာတွေကတော့မစားရဝါကမန်မှာအကောင့်ထဲပေါ်တဲ့အခါအဖျားရှုသွားတာပါဒါကလည်း2008အခြေခံဥပဒေကြောင့်ဖြစ်နေတာဆိုတော့ခက်တာပေါ့ဗျာကျွန်တော်တို့ကတော့အခွင့်အရေးကိုလက်မလွတ်ပဲလူကောပါတီကောရနိုင်သလောက်လေ့လာပြီးမဲပေးမယ်လို့စဉ်းစားပါတယ်အားတော့မရဘူးပေါ့ဗျာဥတင်ဝေးဖြစ်ပါတယ်ရှင်
โอเคကျေးဇူးပါဒီတော်တာရှင်ရဲ့စာရွေးထဲမှာတော့ဟိုသူတို့ရဲ့မျောလင့်ချက်တွေစာနာတွေ wish list ဆိုဆိုရမှာပေါ့လေဆိုတော့ဒီချိန်ထဲမှာပဲဒီလိုအားမလို့အားမရအတန်တွေလဲထင်ရနေရတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီအပြင်နဲ့သုံးသက်တဲ့သူတွေကိုအပိတ်အနေနဲ့သုံးသက်စေချင်တာကတော့ကျွန်တော်တို့ဒီလူလူတွေရဲ့လူဝတ်ချက်တွေစာနာတွေနဲ့တစ်ထပ်တည်းကြားဖို့ဆိုရင်ဟို NLD ပါတီတွေမဟုတ်ဘူးပေါ့လေနိုင်ငံရေးပါတီတွေအနေနဲ့အရေးအကြီးဆုံးလုပ်ဖို့လိုတဲ့ကိစ္စရှိမှာဆိုရင်ဘာလို့များပြောနိုင်မလဲဆရာဦးစီရဲ့သူအရင်ဆုံးဆွေးနွေးပြောတာ
အဲ့ဒါတော့လူရွေးချယ်ရေးမူဝါဒပြတ်ဖို့လိုတယ်ဗျအဲ့အမျိုးကျတဲ့ဆိုရင်အဲ့ဒီလူတော်နဲ့လူကောင်းပေါ့လေအဲ့တော့ဒီဟိုနိုင်ငံအတွက်အကျိုးပြုမဲ့လူကိုပါတီရဲ့လိုအပ်ချက်ကိုလည်းအဲကိုကတည်ပြီးတော့နားလည်ပြီးတော့နိုင်ငံအတွက်အကျိုးပြုမဲ့လူပါတီအတွက်အကျိုးရှိမဲ့လူပေါ့နော်အဲ့လိုလူတွေကိုရွေးထားနိုင်ဖို့လိုတယ်နောက်ပြီးတဲ့ခါကျရင်ဒီ20မူဝါဒပေါ့လေရွေးပြီးတဲ့ခါကျရင်လူငယ်လူကြီးလူလတ်ပေါ့လေမျက်မျက်တရဖြစ်အောင်လုပ်ထားဖို့
တယ်ဗျဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးရဲ့ထုံးအောင်ခင်ဗျာကျွန်တော်တို့ဒီနိုင်ငံရေးပါတီအနေနဲ့ဒီလူလူဆန္ဒတွေကိုဖြည့်ဆည်းနိုင်မှုဆိုအရေးအကြီးဆုံးဘာတွေများလုပ်ဖို့လိုမလဲဆရာ
အဲလောလောဆယ်ကတော့အခုဒီကျွန်တော်တို့ရွေးကောက်ပွဲတွေမှာအလူတော်လူကောင်းတွေကိုကျွန်တော်ရွေးချယ်ပြီးပါတီရတင်နိုင်ဖို့ကတော့အဓိကကြပါတယ်လေရည်ရှိမှာကတော့ပါတီတည်ထောင်ရေးကိုကောင်းအောင်လုပ်ရပါမယ်ပါတီကနိုင်ငံမှန်ကန်မှုပေါ့လေအဲ့ဒါကိုလေဒီမိုကရေစီလေးကျချနိုင်အောင်အဲ့ဒီလမ်းစဉ်အတိုင်းကျွန်တော်တို့တိုင်းပြည်ကိုအဲဒီပြုဆောင်သွားမယ်ဆိုတဲ့အကြောင်းကိုလည်းယုံကြည်မှုရှိလာအောင်ကျွန်တော်ဆောင်ရွက်ဖို့ရည်ရှိမှာလိုအပ်ပါတယ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပေးကြတဲ့သတင်းစာဆရာဦးစည်ရဲ့သူဦးရထွန်းဦးရန်ပါဝင်ဆွေးနွေးရသူတွေစာရေးသားပြဖို့သူတွေနဲ့တော်တော်ရှင်နေအောင်ဟုတ်လေအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
နောက်နောက်20ရွေးကောက်ပွဲဆိုင်ရာ NLD ပါတီရဲ့စီယုံရေးမဟာဗျူဟာနဲ့ပတ်သက်လို့ဆွေးနွေးကြတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုကုအောင်လွင်ဦးတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော် VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOE မြောင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။ဥရောပသမဂ္ဂ EU ရဲ့ကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့ Brexit နောက်ဆုံးရက်ကိုထပ်ပြီးတိုးပေးဖို့အတွက်ပန်ကြားတဲ့စာတစောင်ကိုဝန်ကြီးချုပ် Boris Johnson ကလက်မမထိုးဘဲစနေနေ့ကပေးပို့လိုက်ပြီးဒီလိုရက်ထက်တိုးပေးဖို့သူသဘောမတူဘူးဆိုတာရေးထားတဲ့နောက်တစ်စောင်ကိုလည်းပေးပို့ခဲ့တယ်လို့ဝန်ကြီးချုပ်ယုံသတင်းရင်းမြစ်တစ်ခုကစနေနေ့မှာပြောပါတယ်။ EU နဲ့ဝန်ကြီးချုပ် Johnson တို့မကြာသေးခင်ကရထားတဲ့ Brexit ဆိုင်ရာသဘောတူညီချက်ကိုမဲခွဲဆုံးဖြတ်မဲ့ကိစ္စ Britain နှုတ်တော်ကစနေနေ့မှာရွှေ့ဆိုင်လိုက်ပြီးတဲ့နောက်မှာနောက်ဆုံးရက်သတ်မှတ်ချက်ကိုထပ်တိုးပေးဖို့ဥပဒေအရဝန်ကြီးချုပ်ကပန်ကြားမှာဖြစ်ပါတယ်။ဒါပေမဲ့စီစဉ်ထားတဲ့အတိုင်းအောက်တိုဘာ31ရက်နေ့မှာနှုတ်ထွက်မယ်လို့ဝန်ကြီးချုပ်ကအခိုင်အမာပြောထားတာပါ။တူရကီကကြောတောင်နောက်ခံပေးထားတဲ့စီးရဲတပ်ဖွဲ့တွေကစီးရဲနိုင်ငံရှိမြောက်ပိုင်းနေရာအများပြားမှာကတ်ချေဥဆောင်တဲ့တပ်ဖွဲ့တွေကိုစနေနေ့ကဝင်တိုက်ပါတယ်။တချို့တပ်ဖွဲ့တွေဟာတူရကီဘက်ကနေနယ်စပ်ကိုဖျက်ပြီးရောတရောကိုဝင်တိုက်တယ်လို့တိုက်ပွဲအခြေအနေစောင့်ကြည့်နေတဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေယုံကြည်စိတ်ချမှုနဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကိုချိန်ချောက်နေတာနဲ့အမျှအငင်းပွားမှုတွေဖြစ်စေတဲ့အာဏာချက်တွေကိုပြင်ဆင်ဖို့စီးပွားရေးခေါင်းဆောင်တွေအရှိန်မြင့်ပြီးအားထုတ်နေတယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့အကြီးအကဲခရစ်စတီနာဂျော်ဂီဗာကစနေနေ့မှာပြောကြားလိုက်ပါတယ်။လာအိုစ်နိုင်ငံမှာမဲခေါင်မြစ်ကြောင်းကိုဖျက်ပြီးရဲလျက်စစ်ထုတ်မဲ့ Long Prabang Yekata တိဆောက်ဖို့အာဏာပိုင်တွေအတီးပြုတ်ပေးထားတာကိုဖျက်သိမ်းဖို့သဘာဝပတ်ဝန်းကျင်ရေးလှုပ်ရှားတဲ့အဖွဲ့ကတောင်းဆိုပါတယ်။ဒီ Yekata တိဆောက်မဲ့ဆိုရင်မြစ်ကြောင်းကိုမိခိုးနေတဲ့အောက်ပိုင်းနေတန်းနဲ့ချီတဲ့ဒေသခံတွေဆိုးဆိုးဝါးဝါးထိကလန့်နိုင်တယ်လို့ပြောပါတယ်။တနင်္ဂနွေနေ့ကကစားတဲ့ Premier League ပွဲစဉ်မှာကိုဘောလုံးပွဲတွေမှာလက်ရှိအမှတ်ပေးစရာအဆင့်1ကငါးထဲမှာရှိနေတဲ့ Man City, Leicester City နဲ့ Chelsea တို့ကအနိုင်ရရှိခဲ့ကြပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်တင်ဂီတိုက်ဖြစ်ပါတယ်။အတမိုင်းဆိုင်ရာ Engineer Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက်အတွက်6:00-9:00အထိ VIO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ30.40.48အပြင် VIO ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။
တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.